Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်မြို့တော် VOA American အတန်းကနေ2018ခုနှစ်ဇူလိုင်လ12ရက်ဗုဒ္ဓဘုနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိဖိုင်းဒိုမီတာ32.40/49ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ဒီမှာအင်ဂျင်နိုင်ပါ
။ကျွန်တော်ကြောင်းလမခင်ဗျာကိုညံဝင်းအောင်နဲ့တူနိုင်တကာထိတ်တန့်ရောက်သတင်းတွေကိုကြီးညာတောက်ဖို့ရှိပါတယ်။တမရထရမ့်ရဲ့သားကသူနဲ့ရုရှားရှေ့နေတွေ့ဆုံပြီးတော့ပြန်လည်ဆက်သွယ်ခဲ့ကြတဲ့အီးမေးလ်တွေကိုအများသိအောင်ထုတ်ပြန်လိုက်တဲ့ဆိုတဲ့အကြောင်းနောက်တစ်ခါအမေရိကန်နိုင်ငံသားဝင်ကြီးနဲ့ကာတာနိုင်ငံသားဝင်ကြီးတို့နှစ်ဦးတွေ့ဆုံကြပြီးတော့နှစ်နိုင်ငံသဘောတူစာချုပ်တရက်ကိုလက်မှတ်ရေးထိုးခဲ့တဲ့အကြောင်းနဲ့တခြားစိတ်ဝင်စားဖို့ကောင်းတဲ့သတင်းတွေကိုကြားဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။တက်မတော်နဲ့ပတ်သက်လို့ရန်ကုန်တိုင်းအစိုးရဝင်ကြီးချုပ်ဦးဖြိုးမင်းသိန်းကမှတ်ချက်ပေးပြောဆိုခဲ့တဲ့အပေါ်အရေးယူဖို့တက်မတော်ကအစိုးရကိုတိုင်ကြားလိုက်ပါတယ်။
အခုအရသာအစိုးရလက်ထက်ရောက်လာတဲ့အခါကျတော့ကညွန်ကြားရေးမှူးချုပ်အဆင့်လောက်ပဲပေါ်ပြခံရတယ်ဆိုတဲ့အပေါ်မှာသူ့အနေနဲ့ဆက်သက်မှုမခံ
ဒါနဲ့ပတ်သက်လို့လူ့အခွင့်အရေးရှင်တွေရဲ့ဥပဒေရှုထောင့်ကနေမှတ်ချက်ပေးပြောဆိုစကားတွေကိုလည်းစူးစီးတင်ပြပေးဖို့ရှိပါတယ်။အဲဒီနောက်မှာတော့အိန္ဒိယနိုင်ငံကို၈ရက်ကြာချစ်ကြည်ခီးစဉ်ဖြင့်ရောက်ရှိနေတဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လှိုင်ဟာအိန္ဒိယထိတ်တန့်စစ်တင်တဲ့အကြောင်းတစ်ခုကိုမနေ့ကတွားရောက်ကြည့်ရှုခဲ့ပါတယ်။အခုလိုအိန္ဒိယဝန်ကြီးချုပ်မိုဒီအစိုးရလက်ထက်မှာအိန္ဒိယမြန်မာနိုင်ငံနဲ့စစ်ရေးလုံခြုံရေးဆိုင်ရာဆက်ဆံမှုတွေအရှိန်အဟုန်တိုးမြင့်တဲ့နောက်ွယ်ကအကြောင်းအရာတွေဘာတွေလဲဆိုတာကိုလည်းကြားဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်အောင်လွင်နဲ့ကိုညံဝင်းအောင်တို့ကအရင်ဆုံးပြောပြပါအောင်ရှင
်။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းမှာဒီမိုကရက်တစ်ပါတီဘက်ကသမ္မတလောင်းဟီလာရီကလင်တန်ရဲ့စီးပွားရေးကိုအထိနာစင်နိုင်တဲ့သတင်းချက်လက်တွေကိုပေးနိုင်တယ်ဆိုတဲ့ကိစ္စနဲ့ရုရှားရှင်တူနဲ့လက်ရှိသမ္မတဒေါ်နယ်ထရန့်ရဲ့သားဒေါ်နယ်ထရမ့်ဂျူနီယာတို့တွစ်ဆုံခဲ့ကြပါတယ်။အဲ့တွစ်ဆုံမှုနဲ့ပတ်သက်လို့သူတို့နှစ်ဦးအပြန်အလှန်အီးမေးလ်ကနေတဆင့်ဆက်သွယ်စာရေးခဲ့ကြတာတွေကိုသမ္မတထရမ့်ရဲ့သားကအများသိနိုင်အောင်ထုတ်ပြန်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်ကချီးကျူးလိုက်ပါတယ်။ကျွန်တော်ရဲ့သားဟာအရေးသွေးကောင်းမွန်တဲ့ပုဂ္ဂိုလ်တစ်ဦးဖြစ်ပြီးတော့သူ့ရဲ့ပွင့်လင်းမြင်သာမှုရှိတာကိုလည်းချီးကျူးတဲ့အကြောင်းသမ္မတရဲ့ထုတ်ပြန်ချက်ကိုဒီအင်ပီရိုရဲ့လက်ထောက်ပြောခွင့်ရပုဂ္ဂိုလ်ဆရာဟက်ဘီဆန်ဒါစ်ကသတင်းသမားတွေကိုမနေ့ကဖတ်ပြခဲ့ပါတယ်။သူ့ရဲ့သားဒေါ်နယ်ထရမ့်ဂျူနီယာကအများသိအောင်ထုတ်ပြန်လိုက်တဲ့အီးမေးလ်တွေကြောင့်ဘလို့ကြဲရိုက်ခတ်မှုတွေဖြစ်ပေါ်လာသလဲဆိုတဲ့ကိစ္စနဲ့ပတ်သက်လို့တော့သမ္မတထရမ့်ရဲ့ထုတ်ပြန်ကြေညာချက်ထဲမှာပြောဆိုထားတာမရှိပါဘူး။ New York Times သတင်းစာကနေပြီးတော့ဒေါ်နယ်ထရမ့်ဂျူနီယာနဲ့ရုရှားရှင်တွေတို့တွေ့ဆုံခဲ့ကြတဲ့အကြောင်းထုတ်ဖော်ရေးသားလိုက်ခဲ့ပြီးတဲ့နောက်ပိုင်းအင်္ဂါနေ့မနေ့ပိုင်းကပဲအပြန်အလှန်ရေးသားခဲ့ကြတဲ့အီးမေးလ်တွေကိုဒေါ်နယ်ထရမ့်ဂျူနီယာကအများသိအောင်ထုတ်ပြန်ခဲ့တာပါ။ရုရှားရှင်တွေနဲ့တွေ့ဆုံခဲ့တဲ့အကြောင်းကိုသူ့ရဲ့ဖခင်ကိုပြောပြခဲ့တာမရှိဘူးလို့ဒေါ်နယ်ထရမ့်ဂျူနီယာက Fox သတင်းဌာနကိုပြောဆိုခဲ့ပါတယ်။ဒီမိုကရက်လွတ်တော်အမတ်တွေကတော့အခုလိုမျိုးသမ္မတထရမ့်ရဲ့သားနဲ့ရုရှားရှင်တွေတို့ဒီရွေးကောက်ပွဲကာလအတွင်းတွေ့ဆုံခဲ့ကြတဲ့ပိတ်ဆက်နဲ့ပတ်သက်ပြီးထွက်ပေါ်လာတဲ့တက်တည်အချက်လက်တွေပေါ်မှာတအံ့တောဖြစ်နေခဲ့ကြပါတယ်။
IS Islamic စစ်သွေးကြအဖွဲ့ခေါင်းဆောင်အဘူဘကာအယ်ဂဒီတည်ဆုံးသွားပြီလို့သူ့အနေနဲ့မျှော်လင့်ကြောင်းအီရတ်နိုင်ငံကညွန်ပေါင်းတပ်ဖွဲ့အကြီးအကဲကပြောကြားလိုက်ပါတယ်ဒါပေမဲ့ IS ခေါင်းဆောင်တည်တယ်မတည်ဘူးဆိုတာတဲ့ IS အဖွဲ့ရဲ့ထင်းချုံမှုအောက်မှာရှိတဲ့အီရတ်နိုင်ငံအပြည့်အဝပြန်လည်ရရှိရေးအတွက်အများကြီးလှုပ်ဆောင်ရအောင်မယ်လို့ဆိုပါတယ်ဘဂဒီတည်တယ်မတည်ဘူးဆိုတာသူ့အနေနဲ့မတည်သေးကြောင်းဒါပေမဲ့သူ့အသက်ရှင်နေသေးတယ်ဆိုတဲ့အထောက်အထားမတွေ့ရသလိုတည်ဆုံသွားပြီဆိုတဲ့အထောက်အထားလည်းမတွေ့ရသေးကြောင်းဒူဘူမူဂျီစတီဗင်တောင်းဆန်ကဒက်ဂရက်မျိုးကနေပန်ဒဂွန်သတင်းတောက်တွေကိုအင်္ဂါနေ့မှာပြောကြားခဲ့ပါတယ်တကယ်လို့သူတည်သွားပြီဆိုရင်လည်း IS အဖွဲ့ကိုအခြားတယောက်ယောက်ကအစားထိုးဦးဆောင်မှာဖြစ်ကြောင်းတည်သွားခဲ့ရင်လည်းသူ့အဖွဲ့ဝင်တွေစိတ်ဓာတ်မကျအောင်အပြင်ကိုထုတ်ပြောမှာမဟုတ်ကြောင်းဘူမူဂျီကပြောပါတယ်အင်္ဂါနေ့အစောပိုင်းတုန်းကဒက်ဂရက်ဒီဘဂဒီတည်ဆုံသွားပြီဆိုတာကိုသူ့အနေနဲ့အတည်ပြုနိုင်ကြောင်းပီတင်အခြေဆိုင်ဆီးရီးယားလူအခွင့်အရေးဆောင်ကြည့်ဖွဲ့ကပြောပါတယ်ခင်ဗျာ
ကွဝိတ်နိုင်ငံမှာအပူချိန်120ကျော်ဒီဂရီပူပြင်းနေပေမဲ့လေပါရှန်ပင်လယ်ခွေ့ဒေသတွင်းကလာနေချီပြီးတော့ပိတ်ဆို့ခံထားတဲ့ကာတာနိုင်ငံရေးကိုတန်တမာနီးလန့်နဲ့အေးချမ်းချမ်းဖြစ်ရှင်းနိုင်အောင်အမေရိကန်နိုင်ငံသားဝင်ကြီးရက်စ်တီလဆင်ပထမအဆင့်နဲ့ကြိုးပမ်းနိုင်ခဲ့ပါပြီ ကာတာနိုင်ငံရေးဝန်ကြီးမိုဟာမက်ဘင်အဗ်ဒူရာမန်အယ်တနီနဲ့အတူအမေရိကန်နိုင်ငံရေးဝန်ကြီးထလဆန်တို့ဘေးကြီးရှင်ရက်ပြီးတော့ကျန်းဖက်အဖွဲ့တွေကိုဘန္နာရေးဆိုင်ရာထိန်းချုပ်ကတ်နပ်ဖို့အမေရိကန်နဲ့ကာတာနိုင်ငံကြားနားလည်မှုစွာကြောင့်တခုရေးထိုးနိုင်ခဲ့တဲ့အကြောင်းကြေညာခဲ့ပါတယ်။အမေရိကန်ပြည်တော်စုအနေနဲ့ရည်မှန်းချက်တခုရှိတယ်အဲ့ဒါကတော့ကမ္ဘာပေါ်ကနေပြီးတော့ကျန်းဖက်ဝါဒကိုမောင်းထုတ်ပြေးဆိုတာပဲလို့ကာတာနိုင်ငံမှာရောက်နေတဲ့ဝန်ကြီးထလဆန်ကပြောခဲ့ပါတယ်။ဒူဟာကူဝိတ်စီးတီးနဲ့ကာတာမြို့တော်ဒူဟာကြားမှာမနေ့တုန်းကလွန်မြန်ခီးနှင်းခဲ့တာပါဒီကနေ့တော့ဆော်ဒီအရေဗျာနိုင်ငံကိုဝန်ကြီးတနဆန်ခီးဆက်ပါလိမ့်မယ်အဲ့ဒီမှာကာတာနိုင်ငံကိုဆက်သွယ်တွေဖျက်တောက်ထားတဲ့ပင်လယ်ကွေ့ဒေသနိုင်ငံတွေကကိုယ်စားလှယ်နဲ့သူတွစ်ဆုံမှုရှိပြီးတော့အဲ့ဒီနိုင်ငံတွေရဲ့ခံစားချက်တွေနဲ့လက်ရှိတင်းမာနေတဲ့ကာတာပြည်ထနာကိုရှေ့ဆက်ဖြေရှင်းလို့ရနိုင်မယ့်လမ်းကြောင်းတွေနဲ့ပတ်သက်ပြီးသိရှိနိုင်ရေးပြောဆိုသွားဖို့ရှိပါတယ်အကြမ်းဖက်ပွဲတွေကိုကူညီထောက်ပံ့တယ်ဆိုတဲ့ဆိုဆွဲချက်နဲ့ဆော်ဒီအရေဗျာ၊ Egypt ၊ Arab ဆိုပွားများနိုင်ငံ၊ Bahrain နဲ့တခြားအိန္ဒိယတိုက်ပြည်တွေကကာတာနိုင်ငံကိုတန်တမာရေးရရောရေချောင်း၊လေချောင်းနဲ့ကုန်းချောင်းအရပါဒီဇွန်လ9ရက်နေ့ကစပြီးတော့ဆက်သွယ်ဖြတ်တောက်ခဲ့ကြတာပါကာတာနိုင်ငံဘက်ကတော့ဆေးဆက်ဆွေးနွေးလို့တဲ့ဆန္ဒတွေရှိတယ်ဆိုပေမဲ့သူ့ရဲ့အချုပ်အခြာအာဏာကိုတော့လက်လွတ်ခံမှာမဟုတ်ဘူးလို့ပြောဆိုထားပါတယ
်အစာရေစာရှားပါမှုကြုံနေရတဲ့အာဖရိက၄နိုင်ငံကိုသမ္မတဒေါ်နယ်ထရမ့်အစိုးရကအမေရိကန်ဒေါ်လာတန်း640နီးပါးကူညီဖို့ကတိပေးလိုက်တဲ့အပေါ်နိုင်ငံတကာကူညီကယ်ဆယ်ရေးအဖွဲ့တွေကကြိုးစိုးပင်မဲ့အာဖရိကပြည်သူတွေလက်ထက်အရေးပေါ်အကူအညီတွေရောက်လာဖို့အချိန်အတော်ကြာအောင်မှဖြစ်ကြောင်းနဲ့ဒီလိုကူညီဖို့ဆုံးဖြတ်မှုတွေနောက်ကျခဲ့ကြောင်းထောက်ပြကြပါတယ်။နိုင်ဂျီးရီးယား၊တောင်ဆူဒန်၊ဆိုမာလီယာနဲ့ယင်မြန်စတဲ့အာဖရိက၄နိုင်ငံကိုစာနာရေးခါအကူအညီပေးသွားဖို့ပြီးခဲ့တဲ့သတင်းပတ်တဲ့ဂျာမနီနိုင်ငံဟမ်ဘတ်မြို့မှာကျင်းပတဲ့ G20 ထိပ်သီးညီလာခံမှာသမ္မတဒေါ်နယ်ထရမ့်ကကတိပေးကြေညာခဲ့တာပါ။အာဖရိက၄နိုင်ငံကိုစာနာရိတ်ခါတွေကူညီသွားမယ်လို့ကြေညာယူတာရှိသေးပြီးအမေရိကန်အစိုးရကတကယ်ဖြန့်ဝေပေးတဲ့အဆင့်မှမရှိသေးတဲ့အတွက်ကြန့်ကြာနေကြောင်း Oxfam အဖွဲ့အကြီးအကဲ Gold Chalk က VOA ကိုပြောပါတယ်စာနာရိတ်ခါတွေကိုအမြန်ပို့ဆောင်ပေးမှသာဒေသခံအာဖရိကပြည်သူတွေအသက်ဆုံးရှုံးမှုကိုကာကွယ်နိုင်မှာဖြစ်တယ်လို့သူကဆိုပါတယ်အမေရိကန်အစိုးရကတော့အကူအညီတွေကိုမြန်နိုင်သမျှမြန်အောင်ပေးပို့သွားမယ်လို့ USAID အရာရှိတူကတုံ့ပြန်ပြောဆိုပါတယ်
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618.9 နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဖီယိုအမေရိကန်တန်မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတော်တော်ရှင်များကနားဆင်နေကြတာပါခင်ဗျာမြန်မာနိုင်ငံမှာရောက်နေတဲ့လူခွင့်ဆိုင်ရာကလသမကရဲ့ထူးကိုယ်စားလှယ်မစ်ဆီယန်ဟီလီဟာဝန်ထမ်းတွေကထူးစီးပွားရေးဆောင်လုပ်ဖို့စီစဉ်နေတဲ့ကြောက်ဖြူမျိုးကိုတောက်ရောက်ခဲ့ပါတယ်အဲ့ဒီမှာအုတ်ချော်ရေးတာဝန်ရှိသူတွေဒေသခံပြည်သူတွေပါဝင်ပြင်းဖြူမှော်မှာရှိတဲ့ရခိုင်ဒုက္ခသည်တွေနဲ့လည်းသူတွေ့ဆုံခဲ့ပါတယ်မစ္စယာဟီလီဟာပြင်ဖြူမော်မြို့နယ်မှာရှိတဲ့ရခိုင်ဒုက္ခသည်စခန်းကိုတွားရောက်ခဲ့တဲ့အပြင်ရေနံတောင်ကျေးရွာအတွင်းမှာရှိတဲ့တောင်သူလေသမားအစည်းအုံးနဲ့လည်းမနေ့နေ့လယ်ပိုင်းကသူတွေ့ဆုံခဲ့ပါတယ်။သူနဲ့တွေ့ဆုံတော့ကကြောက်ဖြူထူးစီးပွားရေးဆောင်ကိစ္စရတဲ့ကိုအလေးထားပြီးတော့ဆွေးနွေးပြောဆိုခဲ့ကြတယ်လို့ကြောက်ဖြူမြို့နယ်ခရိုင်အုပ်ချုပ်ရေးမှူးဦးတန်းထွတ်က VOA ကိုပြောပါတယ်။မစ္စယာဟီလီဟာလူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်လေ့လာဖို့တနစ်ကိုအနည်းဆုံးနှစ်ကြိမ်မြန်မာနိုင်ငံကိုရောက်လာလေရှိပါတယ်ကုလသမဂ္ဂလူခွင့်ထူးကိုယ်စားလှယ်တာဝန်ကိုသူယူပြီးတဲ့နောက်ပိုင်း6ကြိမ်မြောက်ခီးစဉ်ဖြစ်မြန်မာနိုင်ငံကိုမစ်စီယန်ဟီလီရောက်ရှိနေတာဖြစ်ပါတယ်ပြီးခဲ့တဲ့ခေါက်တွေမှာတော့သူရောက်ဖို့စီစဉ်ထားတဲ့နေရာတော်များများကိုလေ့လာခွင့်ရခဲ့ပေမဲ့ဒီခေါက်မှာတော့လုံခြုံရေးအခြေအနေတွေကြောင့်ရှမ်းပြည်နယ်အတွင်းနေရာတချို့ကိုတော့ရောက်လေ့လာဖို့အစိုးရကပိတ်ပင်ထားပါတယ်အဲဒါကြောင့်လဲသူတောင်ရှိတဲ့တိုင်းတိရောက်လှုပ်ဆောင်နိုင်မှုလက်ရှိအစိုးရရဲ့ကောင်းမွန်တဲ့ပူပေါင်းလှုပ်ဆောင်မှုတွေကိုမျှော်လင့်ထားတယ်လို့မစ်ဆီယန်ဟီလီကပြောပါတယ်မြန်မာနိုင်ငံတင်းနေရာတော်တော်များများမှာလုံခြုံရေးဆိုင်ရာစိုးရိမ်ရတဲ့အခြေအနေတွေမြင့်တက်နေတာကြောင့်လူခွင့်ရေးကိစ္စဒီပေါ်မှာပါတက်ရောက်မှုရှိနိုင်မှုသူ့အနေနဲ့အထူးစိုးရိမ်မကင်းဖြစ်ရတယ်ဆိုပြီးတော့မစ်ဆီယန်ဟီလီကပြောဆိုထားပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနယ်စပ်မှာရှိတဲ့ကောက်ဆက်ဘဇားကရင်ညာဒုက္ခသည်စခန်းတစ်ခုကိုတင်းတင်းလာနေကတွားရောက်ကြည့်ရှုပါတယ်မြန်မာဘက်ကနေထွက်ပြေးလာတဲ့မွတ်စလင်ရိုဟင်ဂျာတောင်းတဲ့ချီဒုက္ခသည်စခန်းမှာရှိနေတာပါဒုက္ခသည်တွေဟာသူတို့နေရာရင်းရခိုင်မြောက်ပိုင်းမှာအလွန်ဆိုးရင်ကြောက်ကြတဲ့အခြေအနေရင်ဆိုင်ရတယ်လို့ဒုက္ခသည်စခန်းကိုကြည့်ရှုစဉ်အတွင်းဖိလစ် ဟိုဂရန်ဒီကသတင်းနောက်တွေကိုပြောပါတယ်လက်ရှိဒုက္ခသည်စခန်းတွေကအခြေအနေတွေဟာအလွန်ဆိုးရိမ်ရောက်ကြောင်းသူကပြောပါတယ
် The conditions are very minimal very basic I would say that this is quite worrying
ပြောတော့တာကတော့ဒုက္ခသည်တွေနေထိုင်နေတဲ့အခြေအနေဟာတကယ်ကိုအနေဆုံးအခြေအနေဖြစ်ပါတယ်အစိုးအလွန်ဆိုးရိမ်စရာကောင်းတယ်လို့ကျွန်တော်ပြောလို့ရပါတယ်အထူးသဖြင့်စခန်းတွေထဲမှာအချိန်အကြာကြီးနေထိုင်သူတွေရဲ့အခြေအနေဟာပိုဆိုးပါတယ်ကိုရောစိတ်ပါဖိစီးပြီးအသက်ရောက်လာတဲ့ဒုက္ခသည်တွေရဲ့အခြေအနေလည်းဆိုးရွားနေတယ်လို့ပြောဆိုသွားတာပါခင်ဗျာ
ကမ္ဘောဒီးယားနိုင်ငံမှာခမာနီကွန်မြူနစ်ပါတီအုပ်စိုးခဲ့တုန်းကရက်ဆက်ညှိနှိုင်းမှုတွေနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေကိုဖော်ထုတ်ရေးယူနိုင်ဖို့ကုလသမဂ္ဂရဲ့အကူအညီနဲ့တရားရုံးဖွင့်ထားပါတယ်အဲ့ဒီမှာခမာနီအစ်မင်းရရှိဟောင်းအ내ချင်းလောက်ကပဲသူတွေကျူးလွန်တကယ်တဲ့ပြစ်မှုတွေကိုဝန်ခံခဲ့ကြတယ်လို့ကုလသမဂ္ဂဘက်ကကြေညာချက်နေ့ကထုတ်ပြန်ထားပါတယ်
အခုဆက်လက်ပြီးတော့သတင်းလွှာတွေကိုပြောပြမှာပါရှင်။တက်မတော်နဲ့ပတ်သက်လို့ရန်ကုန်တိုင်းအစိုးရဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကမှတ်ချက်ပေးပြောဆိုခဲ့တဲ့အပေါ်အရေးယူပေးဖို့တက်မတော်ကအစိုးရကိုမနေ့ကတိုင်ကြားလိုက်ပါတယ်။ဒါဟာစစ်ဖက်အရက်ဖက်ဆက်ဆံရေးပိုးပြီးဝေးသွားအောင်လုပ်တယ်လို့ဖြစ်နေပြီးအမျိုးသားပြန်လည်တည်မြဲရေးနဲ့ဒီမိုကရေစီအပြောင်းလဲတွေကိုပါထိခိုက်စေမှာဖြစ်တယ်လို့လူခွင့်ရေးရှင်တွေနဲ့ဝါရင့်သတင်းသမားတွေကတုံ့တက်ကြပါတယ်။ကိုညံဝင်းအောင်ကစူးစီးတင်ပြမှာပါရှင်
။တက်မတော်ကံကွယ်ဦးစည်းချုပ်ရဲ့ယာလူတောင်ဝန်အဆင့်အရက်ဖက်စစ်ဖက်ဆက်ဆံရေးအခြေအနေတွေနဲ့ပတ်သက်ပြီးရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဇူလိုင်လ9ရက်တနင်္ဂနွေနေ့ရန်ကုန်စီရိုနာဟိုတယ်မှာပြုလုပ်တဲ့နိုင်ငံရေးအကျဉ်းသားတွေအတွက်အလုတ်ကန်ဖန်တီးပေးရေးအလုတ်ရုံဆွေးနွေးပွဲမှာအခုလိုပြောသွားတာပါ။ဘုံ
ဘေးကြီးကရောက်ဖြိုးမင်းရတဲ့ကာလမှာလည်းရှိပါသေးတယ်။အရက်ကအုပ်ချုပ်ရေးအနေနဲ့တက်လာပုံနဲ့အရက်ဖက်စစ်ဖက်ဆက်ဆံရေးဆိုတာဘုံဘေးကြီးချက်မှာမရှိပါဘူး။အရက်ကအုပ်ချုပ်ရေးတစ်နည်းနဲ့အောက်မှာပဲစစ်ဖက်ကရှိရမှာဖြစ်ပါတယ်။ဒါမဲ့ကာဝေးဦးကြီးချုပ်ဆိုတာကျွန်တော်တို့ပုံလိုပေါ်ရလို့နှစ်တိုင်းချုပ်ခဲ့ပေမဲ့ဖြစ်ပါတယ်။ဒါမဲ့ကျွန်တော်တို့မလေးရှားဆက်ဆံနေရတဲ့အောက်ကလည်းနိုင်ငံအကြီးအကဲတွေခုလည်းကိုဆက်ဆက်တာတဲ့ဒါဒီမိုကရေစီမဟုတ်ပါဘူး။ဒါကြောင့်မို့ကျွန်တော်တို့ကဒီမိုကရေစီကြီးကြီးကြောင်းလေးလေးကိုဆောင်ရွက်နေတဲ့ကာလတစ်ခုဖြစ်မှာကျွန်တော်တို့ရဲ့ဒီမိုကရေစီလိုလားဒီအားလုံးကြမှာတူညီတဲ့ဆောင်ရွက်မှုတွေတူညီတဲ့ခြေလှမ်းတွေရှိနိုင်ဖို့ကျွန်တော်တို့လိုအပ်တယ်လို့ကျွန်တော်အနေနဲ့ယူဆပါ
အမေရိကန်အကူအညီပေးရေး USAID နဲ့ပူးပေါင်းကျင်းပတဲ့အဲ့ဒီအလို့ယုံဆွေးနွေးပွဲမှာဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအခုလိုပြောဆိုခဲ့တာနဲ့ပတ်သက်လို့လူမှုကွန်ရက်နဲ့ပုံနှိပ်မီဒီယာတွေမှာပြန့်နှံ့နေတာတွေ့ရကြောင်းဒါနဲ့ပတ်သက်ပြီးနိုင်ငံတော်အစိုးရကလူအပ်တယ်လို့စီစစ်အရေးယူပေးနိုင်ရန်တက်မတော်ကတင်ပြထားကြောင်းကာကွယ်ရေးဦးစည်းချုပ်ယုံကဇူလိုင်လ17ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်ဦးဖြိုးမင်းသိန်းရဲ့ပြောဆိုမှုတွေပေါ်အစိုးရကိုတိုင်ကြားတဲ့အထိတက်မတော်ဘက်ကတုံ့ပြန်တာဟာNLD အရသာအစိုးရဘော် PR ပေးခြင်းသာဖြစ်တယ်လို့ပြည်ပအခြေဆိုင်မြန်မာသတင်းသမဂ BMA ဥက္ကဋ္ဌဦးမမောင်မြေကမြင်ပါတယ
်တကယ်တမ်းပြောရရင်တော့ဒီဒီမာရီမှာအရသာအုပ်ချုပ်ရေးပေါ်နေပြီဆိုပေမဲ့လို့ခွန်အားသိမ့်မရှိဘူးလေဒီအခြေခံဥပဒေကိုလည်းကန့်တတ်ထားတာပေါ့ဗျဆိုတော့နောက်ပြီးတော့လက်တွေ့မှာတော့ဒီအရသာအစိုးရရှိတဲ့အာဏာတစ်ပိုင်းဒီကောင်ဝေးဦးစည်းချုပ်နဲ့ဒီစစ်တပ်ပေါ့ဗျသူတို့ရှိတဲ့အာဏာတစ်ပိုင်းဆိုပြီးနှစ်ပိုင်းကွဲနေတာပေါ့ဒီကာဝေးဦးစည်းချုပ်ဟာအချိန်ကဥပဒေကအတိအကျမပြောထားပါဘူးလို့သူကဒီနိုင်ငံတော်ရဲ့ထိတ်တန့်ကိုယ်စားလှယ်သဘောမျိုးနိုင်ငံအကြီးအကဲသဘောမျိုးဖြစ်နေတာဟုတ်ဆိုတော့အဲ့လိုအနေအထားမျိုးမှာဒီရန်ကုန်တိုင်းဝန်ကြီးချုပ်ကပြောတဲ့စကားကိုသူ့အနေနဲ့မခံနိုင်ဖြစ်တယ်အဲ့ဒီအတွက်ကြောင့်အစိုးရကိုတိုင်တယ်ဆိုတာတကယ်ကျွန်တော်အမြင်ရတော့အစိုးရအပေါ်ကိုဖိအားပေးတာရသားအစိုးရအနေနဲ့ဒီရန်ကုန်တိုင်းဝန်ကြီးချုပ်ကိုသတိပေးပါအရေးယူပါဆိုတဲ့သဘောမျိုးသူပြောတာလည်းကျွန်တော်မြင်တယ်လေ
NLD ပါတီတာဝန်ရှိသူတွေရဲ့ပြောဆိုသုံးနှုန်းမှုတွေပေါ်တက်မတော်ဘက်ကအကဲဆက်နေမယ်ဆိုရင်စစ်ဘက်အရက်ဘက်ဆက်ဆံရေးပိုဝေးသွားစေလိမ့်မယ်လို့ဟောင်ကောင်အခြေစိုက်အာရှလူအခွင့်အရေးကော်မရှင် HRC ကရှေ့နေဦးမင်းလွင်ဦးကသုံးသပ်ပါတယ
်။ရှေ့ဆိုရကတစ်ချိန်လုံးသူတို့ကညီပဲကြီးစိုးလာတာဟုတ်အခုအရသာအစိုးရလက်ထက်ရောက်လာတဲ့အခါကျတော့ကညွန်ကြားရေးမှူးချုပ်အဆင့်လောက်ပဲပေါ်ပြခံရနေဆိုတဲ့အပေါ်မှာသူတို့အနေနဲ့ဒါအမြင့်ထက်ကောင်းထွက်နိုင်ကြရှိပါလေအတုံးနှုံးဝေါ်ဟာရာနဲ့ပတ်သက်ပြီးရောကဆက်ဆက်တိမခံဖြစ်လာတဲ့ကိစ္စကလေအရက်ထက်နဲ့စစ်တဲ့ပို့ပြီးတော့ဝေးသွားစီတယ်ဆိုတဲ့အချက်ကိုပို့ပြီးတော့ပြလိုက်တယ်လို့ဖြစ်တယ်လို့ပဲကျွန်တော်ကတော့မြင်ပါတယ
် NLD ပါတီဝန်ကြီးချုပ်တူရဲ့ပြောဆိုမှုပေါ်တက်မတော်ရဲ့အခုလိုတုံ့ပြန်ပုံတွေဟာအမျိုးသားပြန်လည်တင့်မြတ်ရေးကိုထိခိုက်စေမှာဖြစ်တယ်လို့ဦးမမောင်မြင့်ကထောက်ပြပါလေ
ဆိုတော့ဒီဒီမိုကရေစီစစ်စစ်နိုင်ငံတွေမှာကြည့်မယ်ဆိုလို့ဆိုရှင်ရင်ရှင်ပုံရကျွန်တော်တို့ယာလူစင်တွေကိုကြည့်မယ်ဆိုလို့ရှင်ဗျာဝင်းကြီးရှိမယ်ဒုဝင်းကြီးရှိမယ်ဒုဝင်းကြီးအောက်ကရှိတဲ့ယာလူတွေဟာဒီကျွန်ကြိုင်းခုချုပ် ရာဘူးလေလို့ပြောလို့ရတယ်အဲ့တော့သူတို့ကရက်ဖက်အုပ်ချုပ်ရေးကိုသူတို့ဦးစီးပြီးလုပ်နေတယ်ညွှန်ကြားရေးမှူးချုပ်စစ်တပ်မှလည်းဒီအတိုင်းပဲသဘောတရားအဖြစ်ပြောမယ်ဆိုလို့ရှိရင်သို့တော့လက်ရှိအခြေခံဥပဒေကိုကြည့်မယ်ဆိုရင်တော့မှကာဝေးဦးစီးချုပ်ဒီသမရရဲ့အပေါ်မှာရှိမနေဘူးအဲ့တော့သဘောတရားအခြေအနေရောက်ကွာဥပ္ပုအမင်းသိမ်းပြောတာတိတ်အများကြီးမဝေးဘူးဓမ္မဝေဒီစစ်စစ်နိုင်ငံတွေမှာပြည်သားအစိုးရရဲ့အမိန့်နာကြောင့်မအောင်ပါသူတို့ရှိကြတယ်အဲ့ဒီသဘောမျိုးကျွန်တော်တို့ကရည်ရွယ်ပြီးတော့ဒီစစ်တပ်ရခံစားနာကိုဒီကနေ့ဒီကျွန်တော်တို့လက်ခံထားတာဟုတ်ဗျာဆိုတော့အဲ့လိုမှမဟုတ်ဘဲနဲ့စစ်တပ်ကဘူးလိုမျိုးဟာဒီဒီဆက်ဆက်ကြည့်မခံတဲ့ပုံစံမျိုးရှိလာမယ်ဆိုလို့ရှိရင်လူကညှော်လင့်ချက်ကလည်းပြတ်လာလိမ့်မယ်ဒီအရသာအစိုးရနဲ့ဒီစစ်ဖက်နဲ့သဘောတူထားတဲ့အချက်တွေပူးပေါင်းဆောင်ရွက်နေတဲ့ကိစ္စတွေကိုလည်းချိန်ပါလာလိမ့်မယ်ဒီဟောစာပြန်လည်သိမြိုက်တော့အများကြီးထိခိုက်တာပေါ့ဗျာ
ပြီးခဲ့တဲ့မေလတုန်းကလည်း NLD ပါတီပြောခွင့်ရဦးဝင်းထိန်က NLD ပါတီနဲ့ဆိုင်တဲ့သတင်းမှားတွေဖြန့်နေသူတွေထဲမှာအချို့တက်မတော်အဖွဲ့အစည်းတွေပဲလုပ်နေသလားဆိုပြီးမှတ်ချက်ပေးပြောဆိုခဲ့တဲ့ကိစ္စဟာနိုင်ငံစည်းလုံးညီညွတ်မှုထိခိုက်စေသလိုတက်မတော်ပေါ်ပုတ်ခတ်ပြောဆိုခဲ့တာတွေအတွက်ပြင်းထန်စွာကန့်ကွက်ကြောင်းနဲ့လိုအပ်တဲ့တုံ့ပြန်မှုတွေဆောင်ရွက်သွားမယ်လို့တက်မတော်ကကွယ်ဦးစည်းချုပ်ယုံကသတင်းထုတ်ပြန်ခဲ့ပူပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြောပြသွားတာပါအိန္ဒိယနိုင်ငံကိုရှေ့အကြချစ်ကြည်ခီးစဉ်ဖြင့်ရောက်ရှိနေတဲ့ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာအိန္ဒိယထိပ်တန်းစစ်တင်တန်းကြောင်ဖြစ်တဲ့ Amur Crop Center and School ကိုမနေ့ကသွားရောက်ကြည့်ရှုခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ် Narendra Modi အစိုးရလက်ထက်မှာအိန္ဒိယမြန်မာနိုင်ငံနဲ့စည်ရေးလုံခြုံရေးဆိုင်ရာဆက်ဆံမှုအရှိန်အဟုန်တိုးမြင့်ပြီးတော့နှစ်နိုင်ငံဆက်ဆံရေးအရင်ကထက်ကောင်းမွန်အောင်ကြိုးစားအားထုတ်လာတဲ့နောက်ွယ်ကအကြောင်းရင်းတွေဘာတွေရှိနိုင်မလဲဆက်ပြီးနားဆင်ပါရှင်။အာမတ်နာဂါမျိုးကနမေကျော်စစ်တင်တန်းကြောင်ကိုဇူလိုင်လ17ရက်နေ့ကတွားရောက်လေးလာကြည့်ရှုစဉ်အတွင်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာအဲ့ဒီကြောင်မှာတက်ရောက်တင်ကြားနေတဲ့မြန်မာတက်မတော်အရာရှိတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။အရင်အိန္ဒိယဆိုရလက်ထက်တွေနဲ့နှိုင်းယှဉ်မယ်ဆိုရင်လက်ရှိဝန်ကြီးချုပ်မိုဒီဆိုရလက်ထက်မှာမြန်မာနဲ့စီရေးအရာပုံမှုပူးပေါင်းဆောင်ရွက်ဖို့ဆန္ဒရှိကြောင်းပြသခဲ့တယ်လို့မြန်မာစစ်တပ်ခင်မီတိုးတက်လာစေရေးအကူအညီအထောက်အပံ့တွေကိုကန့်လန့်ခဲ့တာပါ။မြန်မာရဲ့အရှိတ်ဘက်အိန္ဒိယချင်းတရုတ်နိုင်ငံနဲ့အိန္ဒိယဆက်ဆံရေးတင်းမာလာတဲ့အတွက်မြန်မာနဲ့အနီးကပ်ဆက်ဆံရေးတိုးတက်လာဖို့အိန္ဒိယအစိုးရကကြိုးစားလာတာဖြစ်တယ်လို့အိန္ဒိယနိုင်ငံဟာရနာပြည်နယ် OP Jindal Global တက္ကသိုလ် Jindal နိုင်ငံတကာရေးရာဌာနအရှိတ်တောင်အာရှဌာနရဲ့ညွှန်ကြားရေးမှူးလက်ထောက်ပါမောက္ခလည်းဖြင့်အရှိတ်တောင်အာရှနဲ့မြန်မာအရေးကိုအထူးပြုလေ့လာနေသူလည်းဖြစ်တဲ့ဒေါက်တာနန်ကင်းပောင်ကစ်ကန်ကပြောပါတယ
်အခုဒီလိုဖြစ်နေတဲ့အိန္ဒိယဘူတန်နဲ့တရုတ်ကြားဒီ boundary နဲ့ဆက်မှာပြဿနာဖြစ်တယ်အဲ့ဒီပြဿနာဖြစ်တဲ့အာဒီအခါကလာမှာအိန္ဒိယအစိုးရအနေနဲ့တရုတ်နိုင်ငံကိုပြချင်တာပါလဲဆိုလို့ရှိရင်အိန္ဒိယချင်းနိုင်ငံအနေနဲ့သူတို့ကမြန်မာပြည်နဲ့ပြည်တယ်ကျွန်တော်တို့မှာအဲမိတ်ဆွေတမောတမောအဖို့ရှိတယ်ဆိုတော့အဲ့ဒီ message ကိုအဲတရုတ်ကိုပြချင်တာဖြစ်တယ်
ဒါအပြင်အိန္ဒိယအရှေ့မြောက်ဘက်မိုင်ပေါင်းတစ်ထောင်ကျော်မြန်မာနဲ့ထိစပ်နေတဲ့နယ်စပ်တစ်လျှောက်အခြေဆိုင်တဲ့ခွဲထွက်ရေးလက်နက်ကိုင်နာဂတဘုံတွေရဲ့အရေးနဲ့ပတ်သက်လို့မြန်မာရဲ့စီရေးအရာပူးပေါင်းဆောင်ရွက်မှုကိုအိန္ဒိယဘက်ကလိုလားတာတွေ့ရကြောင်းဒေါက်တာနန်ကင်းပောင်ကဆိုပါတယ
် North East India မှာရှိတဲ့လက်နက်ကိုင်တော်လိုင်းရဲ့ဖက်တီတော်တော်များများမြန်မာပြည်မှာအစီချတယ်ဒါကကြောင့်အဲ့ဒီစေတနာကိုဖြည့်ရှင်ဖို့ဆိုရင်မြန်မာပြည်မှာစစ်ဆွေးရနဲ့လက်တွဲမှာအဖြေရမယ်အဖြေပေါ်လာမယ်ထွက်လာမယ်ဆိုတော့သူကောင်းကြည့်တယ
်ဝင်းကြီးချုပ်မိုဒီအစိုးရလက်ထက် at east လို့ခေါ်တဲ့အရှိအာရှနဲ့ပူးပေါင်းဆောင်ရွက်ချင်းမူဝါဒအရာအာဆီယံနိုင်ငံတွေနဲ့ဆက်ဆံရေးတိုးမြှင့်ဖို့မြန်မာဟာအိန္ဒိယအတွက်တကပောက်အဖြစ်အရေးပါလာတဲ့အတွက်လေအခုလိုဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုတမရအိမ်တော်ကနေကော်စောညီခင်ဂုံပြူကျူဆိုဖို့စီစဉ်တယ်လို့မြင်ကြောင်းဒေါက်တာနန်ကင်းပောင်ကပြောပါတယ
်လွန်ခဲ့တဲ့1993လောက်တုန်းကအိန္ဒိယအနေနဲ့တို့ policy တခုအာဒီ2000လားဟောချထားတာ look is policy လို့ခေါ်တယ်။ဒါပေမဲ့ဒီ look is policy ကိုလွန်ခဲ့တဲ့2014ကအိန္ဒိယရဲ့ Prime Minister Prime Minister Narendra Modi အိန္ဒိယအမမတူသွားတော့အဲ့ဒီ look is policy ကနေ act is policy ဆိုမှတို့ကြောင်းလိုက်တယ်။ကြောင်းလိုက်တဲ့အာဘောတို့ရဲ့ဘာလုပ်ချင်လဲဆိုတာအိန္ဒိယအနေနဲ့ရှိတော်အရှမ်းမှာရှိတဲ့နိုင်ငံတွေနဲ့ရှိတဲ့ရောက်ရောက်ဒါမှမဟုတ်ညီညီကပ်ကပ်သူတို့ဆက်ဆံရှင်တယ်အဲ့ဒါကိုလှုပ်ရှင်တော့မြန်မာပြည်နဲ့ပူအစင်ပြဖို့ရှင်ပြလာအောင်ဆိုတော့သူတို့ကအရေးကြီးတယ်ဆိုတော့သူတို့ကြည့်တော့အဲ့ဒါကိုကောင်းလာအောင်ဒီအိန္ဒိယအစိုးရအနေနဲ့ပူလာနေတဲ့ပူချုံမူကြီး
အမင်းအောင်လာဝင်ဒီလောက်ချီချီမမချီချီပြေပြေတို့အဲ့ခန္ဓာကျိုးဆိုတာဖြစ်တယ်လို့ကျွန်တော်အရင်နဲ့အဲ့လိုတုံးတက်ချင်တယ်ဟုတ်ကဲ့အဲ့တော့ဒီနေရာမှာချက်ထောက်ပြကြတာကမြန်မာအနေနဲ့ဒိဋ္ဌာမှာကြတော့သူကဟိုတကယ်ဒီအိန္ဒိယနဲ့တရုတ်ကြားထဲမှာရှိနေတယ်တရုတ်ကလည်းဒေါ်ဆန်းစုကြည်ကိုရိုင်းတရုတ်ကိုသွားခဲ့ပြီးတော့တရုတ်နဲ့လည်းနီးနီးကပ်ကပ်ဆက်ဆံနေဆိုတဲ့ဟာမ မာရဲ့ယက်တီချက်အနေထားဒီနိုင်ငံနှစ်ခုကြားမှာဘယ်လိုတွေ့ရလဲရှင
်မြန်မာအစိုးရအနေနဲ့အော်ဆာရှုစီရလဲခဏခဏပြောလိုက်တယ်နော်သူတို့ကဘာပြောလဲဆိုလို့ရှိရင်အိမ်မင်းသားချင်းတိုင်းနဲ့သူတို့ကဆက်ဆံရေးဒီတိအားရကောင်းစီချင်းတယ်ရုပ်သားမကောက်ဘူးအိန္ဒိယမကောက်ဘူးအခြားအိမ်မင်းသားချင်းနိုင်ငံတွေနဲ့လည်းအာသူတို့ဆက်ဆံရေးဒီချက်ကောင်းအောင်သူတို့ဆက်လုပ်ချင်တယ်အခုဒီမိုကရေစီစဖြစ်လာတဲ့ကြာသေးတော့ဒီ infrastructure အများကြီးလိုတယ်စီးပွားရေးရာသူတို့ရဲ့အကူအညီအများကြီးလိုလာသေးတယ်ဆိုတော့မြန်မာပြည်အနေနဲ့အိန္ဒိယချင်းနိုင်ငံအဓိကဒီနေ့အိန္ဒိယနဲ့သူတို့ဒီချက်ပိုကောင်းလာအောင်သူတို့စ조사တာဖြစ်တယ်ဘယ်လိုလဲမြင်တယ်
ဇူလိုင်လ14ရက်နေ့မှာတော့ဗိုလ်ချုပ်မူကြီးမြင့်အောင်လှိုင်ဟာအိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီကာကွယ်ရေးဝန်ကြီးအာရွန်ဂျိတ်လီအပါအဝင်အမျိုးသားလုံခြုံရေးအကြံပေးအာဂျစ်ဒိုဒေရိုနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဒါ့အပြင်ဇူလိုင်လ6ရက်နေ့ကနေ13ရက်နေ့အထိအိန္ဒိယခီးစဉ်တွင်မှဗိုလ်ချုပ်မူကြီးမြင့်အောင်လှိုင်ဟာအိန္ဒိယနိုင်ငံရဲ့နာမည်ကျော်တာတာမော်တော်ကားကုမ္ပဏီကထုတ်လုပ်တဲ့ထရက်ကားနဲ့ကဘာမာဈေးအသက်သာဆုံးနာနိုကားလေးတွေကိုတွားရောက်ကြည့်ရှုမယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်ရှင်ဗုဒ္ဓဘုရားနေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာပါရှင်ထိုင်းနိုင်ငံမှာရေပန်းစားတဲ့ဟင်းလျာတစ်ခုကြောင့်ကန်ဆာယောဂအန္တရာယ်ကြောင့်ညီရချောင်းတွေ့ရှိခဲ့ရပြီးနောက်မှာပဲကျွမ်းကျင်သူတွေပြဿနာကိုဖြေရှင်းဖို့ကြိုးစားနေကြရပါတယ်။နှစ်စဉ်လူပေါင်းထောင်ပေါင်းချီကန်ဆာယောဂခံစားနေရတဲ့စားသောက်မှုပုံစံကိုပြောင်းလဲနိုင်ဖို့လဲကြိုးပမ်းနေရတဲ့အကြောင်း AFP သတင်းဆောင်မကိုအခြေခံပြီးကိုအောင်လွင်ဦးကပြောပြမှာပါရှင်
။မြစ်တီချမ်းမြေတွေကဖမ်းမိတဲ့ငါးရီကိုအစိမ့်တိုင်းတုံးတက်ပြီးဟင်းခတ်မွေးချိုင်သံမြလေးနဲ့ရောစပ်တုတ်ထားတဲ့ရင်းလျာထိုင်းနိုင်ငံရှေ့မြောက်ဘက်ကအီစန်ဒီသာမှာနာမည်ကျော်ပါတယ်။ဈေးလက်သက်သက်လက်လက်ဆက်ဆက်လွလွကူကူအသင်စားနိုင်တဲ့ဟင်းတစ်ခွက်ဖြစ်တဲ့အတွက်လူကြိုက်များပေမဲ့ငါးမှပါလာတဲ့ကပ္ပားပိုးကြောင့်ကိုလန်ချီယိုကာစီနိုမှာလို့ခေါ်တဲ့အသက်ကင်ဆာရောဂါဖြစ်တတ်ပါတယ်။ကပ္ပားမှာကင်ဆာရောဂါဖြစ်ပွားမှုနှုန်းအများဆုံးနေရာတစ်ခုဖြစ်လာနေတဲ့ထိုင်းနိုင်ငံအီစန်ဒီသာမှာနှစ်စဉ်လူပေါင်း2000လောက်ထိသေဆုံးနေကြောင်းလဲကြွမ်းကျင်သူတွေတွေ့ရှိထားတာပါ။ပွန်လီယန်ခွန်ဟာကွတ်တိုလိုဒေသခံတွေကတော့အစင်လာစားနေတဲ့ဟင်းတစ်ခွက်ကြောင့်တေလောက်တဲ့အထိရောဂါဖြစ်နေတာမသိခဲ့ကြပါဘူး။
ไม่รู้เรื่องโรคกันไหนโรคใครพยาธิโรคอะไรก็ไม่ค่อยรู้เมื่อก่อนนี้
อยิงก็တော့ไม่ติดแกบ่าวงาฤซ้าลูกบ่ามาไม่ผิดพูโลเว้ยทิ้งแกจ๋าบ่าเรโยคะกูแลไม่ติดตางกองฤสิก็แลไม่ติดแกจ๋าบ่าวดาใบแม้ยอนาก็ไอหนูมาตางกองฤอเหมี่ยวๆสินี่ปีงาฤกูเเละมาหนีจ๋าเเละลูกเสี่ยวหวนนี่ก็ပြောบ่าเร
ลูกแท้เเละนี่ป้องยาซอนี่เนเน่กะป้าตางกองฤอะแท้หยองโยคะปิ๊ดแทนเน่တဲ့ကင်ဆာယောဂတွေဖြစ်နေကြောင်းကမ္ဘာ့ကျန်းမာရေးဖွဲ့ကတွေးရှိထားပါတယ်။လူနာအများစုကလည်းယောဂရှိကြောင်းစမ်းသပ်တွေးရှိပြီးဒီနှစ်အတွင်းသိဆုံးတတ်ကြတာပါ။ဒီအတွက်ယောဂရှိကြောင်းစောစောသိနိုင်မှုဒေသခံဆရာဝန်တွေနဲ့ကျွမ်းကျင်သူတွေစုပေါင်းပြီးဆေးရုံဆေးခန်းနဲ့အလန့်ဝဲရဲ့ခြေရော်တွေကဒေသခံတွေကိုစမ်းသပ်ဆစ်ဆေးပေးနေကြပါတယ်။စေနာဝန်နဲ့ကျန်းမာရေးဖွဲ့ကိုထူထောင်သူဒေါက်တာကနုတ်ဝန်ထရန်ကန်ကတော့အီစန်ဒေသရဲ့ကျန်းမာရေးပြဿနာဟာစိုးရိမ်စရာအဆင့်မှာရှိနေတယ်လို့ဆိုပါတယ်။
In the northeast we have the population about 22 million people more or less
ထိုင်းနိုင်ငံရှေ့မြောက်ဘက်ဒေသကလူရေ22တန်းနဲ့လူနာရေအတွက်က6တန်းလောက်ရှိပါတယ
်အခမဲ့ ultra sound စမ်းသပ်မှုတွေအပအဝင်ဒေသက900လောက်ကိုမကြတဲ့ငါစမ်းသပ်စစ်ဆေးရမှာတော့သုံးပုံတစ်ပုံဟာပုံမှန်မဟုတ်တဲ့အသေးရောဂါလက္ခဏာတွေ့ရပြီးတယောက်ကတော့အသေးကင်ဆာဖြစ်နိုင်တဲ့အခြေအနေမှာရှိနေပါတယ်ကင်ဆာရောဂါလက္ခဏာမတွေ့ရတဲ့ဒေသခံတယောက်ဖြစ်တဲ့သနင်ဝန်စီတာကတော့စမ်းသပ်မှုပုံစံပြောင်းမှုဆုံးဖြတ်ခဲ့တာပါ
คิดไม่คิดจะคิดอีกแล้วครับนะครับเพราะว่าผมก็จะเลิกอยู่แล้วแต่ตรวจพบไม่พบก็จะคิดว่าจะเลิกอยู่แล้วนะครับ
น้องมาတော့ซ้าผิดတော့มาไม่ဟုတ်ပါဘူးซิสติชะก้องๆไม่ก้องๆไม่ซ้าอุซုံးเพ็ดท่าပါတယ်ချက်ซ้าတာပဲก้องပါတယ
်ချက်มาဝင်นั้นนี่ก็เลยเดต้ากันนี่อนิเนี่ยกับป้าตางกองคู่ซ้ําหมู่ชื่อเอาချက်ปยုတ်ไปซัดตอกผู้ไต่ต้นนี่ล่ะวะဒါပေမဲ့လည်းမျိုးဆက်ပေါင်းများစွာအစဉ်ဆက်စားသုံးလာတဲ့လူနေမှုပုံစံကိုရုတ်တရက်ပြောင်းလဲဖို့မလွယ်သေးတဲ့ဒေသမှာကျန်းမာရေးပြဿနာကိုဖြစ်ရှင်းရာကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်ရှိနေစေဖြစ်ပါရယ်ခင်ဗျာ
ကိုအောင်လွင်ဦးပါရှင်ကျွန်မတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါရယ်ရှင် EU ဥရောပသမဂ္ဂကနေပြည်ထောင်နိုင်ငံကခွဲထွက်တဲ့အခါမှာ
ဗြိတိန်လိုလိုက်ပြီးတော့ခွဲထွက်မဲ့နိုင်ငံတွေရှိမဲ့ပုံမပေါ်ဘူးလို့ဝင်ကြီးဒေးဗစ်ဒေးဗစ်ကပြောလိုက်ပါတယ်။ဥရောပကော်မရှင်ဘက်ကစိုးရိမ်နေတယ်လို့တနိုင်ငံခွဲထွက်တာနဲ့အခြားနိုင်ငံတွေကလိုက်ပြီးခွဲထွက်နိုင်တယ်ဆိုတဲ့အမြင်ဟာအခြေအမြစ်မရှိဘူးလို့လည်းသူကဆိုပါတယ်။ကိုကြောင်တွေကဆက်ပြီးတော့ပြောပြမှာပါရှင်။ဥရောပတမကကနေပြီးတော့ဗြိတိန်ခွဲထွက်မဲ့အစီအစဉ် တဲ့နောက်ဝန်ကြီးချုပ်ထရီဆာမေရဲ့ဗြိတိန်ခွဲထွက်ရေးမဟာဗျူဟာနဲ့ပတ်သက်ပြီးဥရောပကော်မရှင်နဲ့ညှိနှိုင်းဆွေးနွေးမှုတွေလုပ်တဲ့နေရာမှာခိုင်မာရေရာမှုတွေမရှိတဲ့ပေါ်ဖိအားအသစ်တွေထပ်ပြီးတော့တိုးလာနေတာပါသူ့ရဲ့ဝန်ကြီးချုပ်တက်တန်းတနစ်ပြေမင်းခွန်းထဲမှာကိုပဲသူ့ရဲ့မူဝါဒတွေကိုကောင်တယ်ဖော်တဲ့နေရာမှာအကူအညီပေးကြဖို့အဓိကတိုက်ခံပါတီဖြစ်တဲ့ Labour ပါတီကိုသူမြစ်တာရက်ခံခဲ့ပါတယ်ပြီးခဲ့တဲ့လတုန်းကတော့ဗြိတိန်ထွေထွေရွေးကောက်ပွဲမှာဝန်ကြီးချုပ်ထရီဆာမေရဲ့ Conservative Party ကလွှတ်တော်တွင်အမတ်နေရာအများစုအရေးနှိမ့်ခဲ့ရပါတယ်အဲ့ဒီလိုအရေးနှိမ့်ခဲ့ပြီးတဲ့နောက်ပိုင်းသူ့ရဲ့ဗြိတိန်ခွဲထွက်ရေးစီမံကိန်းရဲ့အရေးကြီးတဲ့အစိတ်ပိုင်းတွေကိုသူ့ပါတီတွင်းမှာကိုပဲအပြင်းထန်ဝေဖန်မှုတွေရှိလာခဲ့ပါတယ်ဝေဖန်သူတွေကဒီစီမံကိန်းကိုပို့ပြီးတော့ညင်ညင်သာသာလှုပ်ဆဲခြင်းနေကြတာပါဥရောပတမကတွေကနေဗြိတိန်ကိုမခွဲထွက်စေခြင်းနဲ့ Liberal Democratic Party က Vincent Gabor ကတော့ဗြိတိန်ခွဲထွက်မှုဟာဘယ်တော့မှဖြစ်လာလိမ့်မယ်လို့သူမထင်တဲ့အကြောင်းပြည်ထနာတွေကတိတ်ပြီးတော့ကြီးမားလွန်းတဲ့အကြောင်းဗြိတိန်ရဲ့အဓိကပါတီကြီးနှစ်ခုအကြားကကွဲပြားမှုတွေဟာလည်းတိတ်ပြီးတော့ကြီးမားလွန်းနေတာကြောင့်ဥရောပသမဂ္ဂကနေပြီးတော့ဗြိတိန်ခွဲထွက်ရေးကိစ္စဟာဖြစ်လာလိမ့်မယ်လို့သူမမြင်ဘူးလို့တနင်္ဂနွေနေ့က BBC နဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောခဲ့ပါတယ်ဗြိတိန်ခွဲထွက်ရေးကိုစီမံခန့်ခွဲနေတဲ့ဝင်ကြီး David Davis ကတော့ဥရောပသမဂ္ဂထဲမှာဗြိတိန်ခွဲထွက်သလိုလိုက်ပြီးတော့လုပ်မယ့်နိုင်ငံတွေရှိမှာမဟုတ်ဘူးလို့ပြည်ထရှာလွတ်တော်မှာမနေ့ကပြောဆိုခဲ့ပါတယ
် I don't think anybody is likely to follow us down this route we're a very different country
ကျွန်တော်တို့သွားတဲ့လမ်းကြောင်းအတိုင်းလိုက်ပြီးလုပ်မယ့်သူတွေရှိလိမ့်မယ်လို့ကျွန်တော်မထင်ပါဘူးကျွန်တော်တို့နိုင်ငံကတခြားနိုင်ငံတွေနဲ့တော်တော်ကွဲပြားခြားနားပါတယ်ကျွန်တော်အထင်ကျွန်တော်တို့နဲ့အနီးဆက်ဆုံးဖြစ်နိုင်တဲ့နိုင်ငံကပြင်သစ်ပဲဖြစ်ပါလိမ့်မယ်သူကလည်းဥရောပကနေခွဲထွက်မှာမဟုတ်ပါဘူးအဲ့ဒါကြောင့်စိုးရိမ်စရာမလိုပါဘူ
းဥရောပသမဂ္ဂတွေကနေဗြိတိန်ခွဲထွက်သွားခဲ့ပြီးရင်ဥရောပရဲ့နံပါတ်1ဗန်နာရေးလုပ်ငန်းအချက်ချနိုင်ငံဟာပြင်သစ်ပဲဖြစ်လိမ့်မယ်လို့ပြင်သစ်ဝန်ကြီးချုပ်အက်ဒွာဖလစ်ကပဲရစ်မြို့မှာကျင်းပနေတဲ့နိုင်ငံတကာဗန်နာရေးဆိုင်ရာညီလာခံမှာမနေ့တုန်းကပဲပြောခဲ့ပါတယ်
The French government is committed to boost Paris attractiveness.
ပြင်သစ်ရဲ့ဆွဲဆောင်မှုအရှိဆုံးအရာတွေအားလုံးကိုမြင့်တင်လှုပ်ဆောင်သွားဖို့ပြင်သစ်အစိုးရကအခိုင်အမာဆုံးဖြတ်ထားပါတယ်။ဥရောပသမဂ္ဂကနေဗြိတိန်ခွဲထွက်သွားပြီးရင် Paris မြို့တော်ကိုကျွန်တော်တို့ကဥရောပမှာနံပါတ်1ဗန်ဒါရေးလုပ်ငန်းရဲ့အချက်အချာနေရာဖြစ်လာစေချင်တာပါ။ဒီလိုဖြစ်လာဖို့ပြင်သစ်ရဲ့ရည်တည်ချက်ပိုပြီးအားကောင်းလာအောင်လို့ကျွန်တော်တို့ကပြင်ဆင်မှုတွေကိုအပြီးအပြင်နဲ့ပြည့်ပြည့်စုံစုံလုပ်ရပါလိမ့်မယ်။ဥရောပမှာကျွန်တော်တို့ရဲ့အနေအထားကိုဗဟုပြုပြီးကျွန်တော်တို့ရဲ့ပိုင်ဆိုင်မှုတွေပေါ်မှာတည်ဆောက်သွားရမှာဖြစ်ပါတယ်။ဒီစီမံကိန်းကအားကောင်းတဲ့စီမံကိန်းပါ။အခွန်အတုပ်တွေကိစ္စအလုပ်သမားဆိုင်ရာဥပဒေနိုင်ငံတကာအကြောင်းတွေအပါအဝင်စီးပွားရေးနဲ့အလွယ်တကူထိစပ်နိုင်မယ့်အခြေအနေတွေကိုလည်းဖန်တီးသွားရမှာပါ
။ပြီးခဲ့တဲ့နှစ်တုန်းက EU ဥရောပသမဂ္ဂတွေကနေပြီးတော့ဗြိတိန်ခွဲထွက်ခြင်းနဲ့လို့မထင်မှတ်တဲ့ပြည်သူဆန္ဒထုတ်ဖော်ခဲ့ပြီးတဲ့နောက်ပိုင်းဝန်ကြီးချုပ်ဟောင်းဒေးဗစ်ကင်မရွန်ရဲ့နေရာကိုဝန်ကြီးချုပ်ထရီဆာမေးအစားထိုးတာဝန်ယူခဲ့တာပါ။အဲ့ဒီဗြိတိန်ရဲ့ပြည်သူ့ဆန္ဒကောက်ခံမှုပြီးကြတဲ့ကနိုင်ငံတကာစစ်တမ်းကောက်ယူမှုတွေအများစုထဲမှာတော့ဥရောပသမဂ္ဂထဲမှာဗြိတိန်ကိုဆက်ပြီးတော့ရှိနေစေချင်ကြတာဖြစ်ပြီးဗြိတိန်ခွဲထွက်လိုက်လို့ဥရောပသမဂ္ဂနိုင်ငံတွေအကြားဒဇစီပြိုကွဲလာမှာကိုအများစုကစိုးရိမ်ပူပန်နေကြတာပါခင်ဗျာ
ကိုကျော်အောင်လေးပါရှင်မကြခင်မှာတော့အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ရတော့မှာပါကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရုပ်သံအစီအစဉ်တွေကိုနေ့စဉ်ညနေခင်း9နာရီကနေ9နာရီခွဲအတွင်းမှာကြည့်ရှုအားပေးနိုင်ကြပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်နဲ့6နာရီခွဲရှိပါပြီVOA မြန်မာပိုင်းရဲ့ဗုဒ္ဓဘူးနေနေခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိလိုင်းဒိုမီတာ32 40 50တို့အပြင်လိုင်းလက်မီတာ190ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါ။
ဒီလက်ဆက်ဖို့ပြောဆိုပြန်လဲဒီအခြားသူခွေတွေပေါ်မှာတက်ရောက်နေတဲ့ဆွေနေသားတွေကိုအခုဥပဒေကြမ်းကကျမတို့ဖြည့်ရှင်းနိုင်ခြင်းမရှိဘူးဆိုတဲ့အချက်ကိုပြရတယ်ဥပမာဖြင့်ပြောရမယ်ဆိုလို့ရှိရင်ဒီပုံမှန်66ကားကြီး
တင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ထုတ်လိုက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်အဲ့ဒီမတိုင်ခင်မှာတော့နနခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းကြားရမှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအာပေါ်မပြတ်ကိုဇော်ဝင်းလိုင်ကကောက်နှုတ်တင်ပြမှာပါရှင
်။အိန္ဒိယနဲ့မြန်မာနိုင်ငံတို့အရှိတ်အဝါကိုဥတီတဲ့အစီအစဉ်ကိုအချိန်မြင့်လှုပ်ဆောင်ခြင်းအိန္ဒိယမြန်မာ Fast Tracking of Eastward Push ဆိုတဲ့ခေါင်းစဉ်နဲ့စောင်းမရှင်အန်ရှူမန်ချောဒရီက The Institute of Peace and Conflict Studies Internet Website မှာရေးသားထားတဲ့စောင်းမကိုတင်ပြပေးကြပါမယ်။အိန္ဒိယနဲ့မြန်မာနိုင်ငံအကြားကဆက်ဆံရေးဟာနှစ်ဖက်တက်လာတဲ့အဆိုးရွားခေါင်းဆောင်တွေရဲ့ချင်းကပ်ပုံပေါ်မူတည်ပြီးအစဉ်တစိုက်အတက်အကျအနှိမ့်အမြင့်ရှိနေခဲ့တဲ့အကြောင်းအဆချီပြီးစောင်းမရှင်ကရေးသားထားပါတယ်။နိုင်ငံအကြားကခက်ခဲရှုပ်ထွေးလာတဲ့ဆက်ဆံရေးဟာဝန်ကြီးချုပ်နရင်ဒရာမိုဒီလက်ထက်မှာ At East အရှိန်င့်ပူးပေါင်းဆောင်ရွက်ခြင်းဆိုတဲ့ policy ကိုချမှတ်ပြီးအရှိတောင်အာရှနိုင်ငံတွေနဲ့တိုးမြင့်ပူးပေါင်းဆောင်ရွက်ရေးအတွက်အချိန်မီပြောင်းလဲချမှတ်နိုင်ခဲ့တယ်လို့ဆိုပါတယ်။2014ခုနှစ်ကစလို့အိန္ဒိယအဆိုးရွားဟာမြန်မာအဆိုးရွားနဲ့နီးနီးကပ်ကပ်ဆက်ဆံနိုင်ဖို့ကြိုးပမ်းခဲ့ပါတယ်။အဲဒီလိုချင်းကရခြင်းရဲ့အဓိကအကြောင်းရင်းကတော့အရှေ့တောင်အာရှဒေသနဲ့ပေါင်ကူတရာတည်ဆောက်ရေးအတွက်မြန်မာနိုင်ငံဟာအဓိကအခေယာကျတဲ့နိုင်ငံအဖြစ်အိန္ဒိယကရှုမြင်သုံးသပ်တဲ့အတွက်ဖြစ်တယ်လို့မဲခေါင်ရဝန်းဒေသနဲ့အဘင်္ဂလားပင်လယ်အော်ဒေသတွေအတွက်ရေရှည်မဟာမိတ်အဖြစ်မြန်မာနိုင်ငံကိုထားရှိရေးပဲဖြစ်ပါတယ်။တနည်းအားဖြင့်ဒါဟာဒေသတွင်းမှာအင်အားကြီးထွားလာနေတဲ့တရုတ်နိုင်ငံကိုချင်းကွင်းရှာညှိနှိုင်ရေးအတွက်ဖြစ်တယ်လို့ဆောင်းပါရှင်အန်ရှူမန်ချောင်းတူရီကတုံ့တက်ပါတယ်အပြင်ပန်းမှာလည်းဒေတာတွင်းဆက်နွယ်မှုဘက်ဆုံရင်းနှီးမြှုပ်နှံမှုနဲ့ဖွံ့ဖြိုးရေးအကူအညီပေးတာကာကွယ်ရေးနဲ့လုံခြုံရေးစတဲ့အရေးပါတဲ့ကဏ္ဍသုံးခုမှာပူးပေါင်းဆောင်ရွက်မှုတွေကိုအရှင်မြင့်လှုပ်ဆောင်နိုင်ခဲ့တယ်လို့ဆိုပါတယ်ပထမကဏ္ဍဖြစ်တဲ့ဒေတာတွင်းဆက်နွယ်မှုမှာတော့လမ်းမဆက်သွယ်ရေးကောင်းမွန်ဖို့အခြေခံအဆောက်အုံစီမံကိန်းတွေနဲ့ရေကြောင်းဆက်သွယ်ရေးကဏ္ဍတွေအတွက်အိန္ဒိယကအကူအညီပေးခဲ့တာတွေပါဝင်တယ်လို့ဆိုပါတယ်ဒုတိယကဏ္ဍဖြစ်တဲ့ဘက်ဆုံရင်းနှီးမြှုပ်နှံမှုနဲ့ဖွံ့ဖြိုးရေးအကူအညီပေးရမှာတော့မြန်မာနိုင်ငံအတွင်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေရောက်လာနိုင်ရင်းနဲ့ပွင့်လင်းမြင်သာမှုရှိစေရေးတို့အတွက်တမန်တော်ဦးသိန်းစင်အစိုးရလက်ထက်ကနေလက်ရှိဒေါအောင်ဆန်းစုကြည်အစိုးရလက်ထက်အထိဝန်ကြီးချုပ်မိုဒီအစိုးရကဖိအားပေးလှုပ်ဆောင်ခဲ့တာလောင်စာဆွမ်းအင်ကဏ္ဍမှာနိုင်ငံအကြားနားလည်မှုစာကြွန်လွှာတွေလက်မှတ်ရေးထိုးနိုင်ခဲ့တာငွေကြေးနဲ့ဘဏ်လုပ်ငန်းတွေပြုပြင်ပြောင်းလဲတာတွေအပြင်မြန်မာနိုင်ငံဒီမိုကရေစီအသင်ကူးပြောင်းရေးလုပ်ငန်းတွေအတွက်အိန္ဒိယအစိုးရကအကူအညီပေးနေတာတွေကိုဖော်ပြထားပါတယ်။ကာကွယ်ရေးနဲ့လုံခြုံရေးကဏ္ဍမှာတော့ကီလိုမီတာ 1600 ကျော်ရှည်လျားတဲ့နိုင်ငံနယ်စပ်ဒေသမှာလှုပ်ရှားနေကြတဲ့လက်နက်ကိုင်အဖွဲ့အစည်းတွေနှိမ်နင်းရေးအတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်တာနဲ့မော်ရီအစိုးရကစစ်လက်နက်ပစ္စည်းအကူအညီတွေမြန်မာစစ်တပ်ကိုပေးတာတွေပါဝင်ကြောင်းဆောင်းပါရှင်အန်ရှူမန်ချောဒရီကရေးသားထားပါတယ်ခင်ဗျာ။အပြည့်အစုံကိုတော့ www.ipcs.org မှာဖတ်ရှုနိုင်ပါတယ်
။ကိုဇော်ဝင်းလိုက်ပြောပြပါရပါ။အခုတော့နနခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်ပါပါရှင
်။ဒီနေ့နှစ်ပြည့်တင်ပြပေးမယ့် idiom အသုံးကတော့ Greek ဒန္တရီပုံပြင်ကဆင်းသက်လာတယ
်။ Achilles heel
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက A C H I L L E S Achilles ကတော့လူနာမည် H E E L heel ကတော့ခြေဖနောက်ဖြစ်ပါတယ်ဒါကြောင့်စကားပိုက်ခုလုံးရဲ့ဓာတ်ရိုက်အသေးပဲကတော့ Achilles ရဲ့ခြေဖနောက်ပေါ့ရှင် Achilles ဆိုသူကတော့ရှေးရရှင်ကားတွေကြည့်ဘူးရင်ဒါမှမဟုတ်သမိုင်းစာအုပ်တွေကိုဖတ်ဖို့ရင်သိကြမှာပါGreek ဒန္တာရီမှာအာကီလီစ်ရဲ့မိခင်ဖြစ်သူကသူ့သားငယ်ကိုခြေဖနောက်ကနေဂိုင်းပြီး sticks ဆိုတဲ့မြစ်ထဲကိုနှစ်တဲ့အခါမှာရေထည်တဲ့နေရာအလုံးမှာအာကီလီစ်ကိုဘယ်သူကမှအန္တရာယ်မပြုနိုင်တဲ့တကိုးလိုမျိုးသူ့မှာရှိခဲ့ပါတယ်။ ဒါပေမဲ့သူမိခင်လက်နဲ့ကင်ထားတဲ့ဖနောက်နေရာမှာတော့ရေမထိတဲ့အတွက်အဲ့ဒီတနေရာမှာတော့ထိရင်တော့သူ့ကိုအသက်အန္တရာယ်ပြုနိုင်တာပေါ့ရှင်။ရှေးဟောင်းကဗျာဆရာကြီးဟိုမရဲ့အီးရက်ကဗျာမှာထိုဂျင်စစ်ပွဲများအတွင်းအာကီလီစ်ရဲ့စစ်ပွဲအောင်မြင်မှုတွေကြောင်းတန်တားကြီးဖွဲ့စုထားတာဖြစ်ပါလေ။တိုက်ပွဲစစ်စစ်မှာအောင်မြင်ခဲ့ပြီးဘယ်သူကမှသူ့ကိုအသက်အန္တရာယ်မပြုနိုင်ပေမဲ့နောက်ဆုံးမှာတော့စစ်သူကြီးပဲရစ်ကအာကီလီစ်ရဲ့အကအကွယ်မဲ့တဲ့ခြေဖနောက်ကိုညှားနေပြင်းပြတဲ့အခါအာကီလီစ်အသက်ဆုံးရှုံးရတဲ့တန်တားကြီးပါ။ဒါကြောင့်လူတူဟာဘယ်လောက်ပဲပြေစုံပြေစုံဘယ်လောက်ပဲအာဏာရှိရှိဘယ်လောက်ပဲဘယ်သူကမှမထိနိုင်ဆိုပေမဲ့လို့လေလူတိုင်းမှာပြော့ညံ့ွယ်တွေ့တော့ရှိစနေပါ။အဲ့ဒါကို Achilles heel လို့ရည်ညွှန်းပြောလို့ရှိပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Grope ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ Many people don't know this, but Henry's inability to see another person's point of view is his Achilles heel.
လူများကတော့မသိကြဘူးလေ။ဒါပေမဲ့လို့ Henry ရဲ့တခွက်တည်းရှိတဲ့ပြညာခွက်ကတော့တခြားလူရဲ့အမြင်ကိုလက်မခံနိုင်တဲ့အချက်ပါပဲလို့အထည်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Many people don't know this, but Henry's inability to see another person's point of view is his Achilles heel.
လူတွေသိမသိကြတဲ့လူတူရဲ့ပြညာခွက်ကိုရည်ညွှန်းပြောခြင်းရင်ဘယ်လိုပြောမလဲ?
Achilles heel.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေကျင်းပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်းတင်ဆက်နေတဲ့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်ဒီမှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရရှင်။အခုတော့အင်္ဂါနေ့ညဒိုင်းရိုက်လေးလိုက်အစီအစဉ်ကိုနားဆင်ရတော့မှာပါ။ကိုသားညိုဦးကအစီအစဉ်တင်ဆက်ထားပါရရှင်။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတည်းလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အများကတော်လေးစိတ်ဝင်စားရှိကြတဲ့ဒီဥပဒေချမ်းတစ်ခုပါလူလက်စွာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်စေတာကြောင့်ဆိုပြီးတော့လူခွင့်လှုပ်ရှားသူတွေသတင်းမီဒီယာသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကကန့်ကွက်နေကြတဲ့စက်သွေးပုံမှန်66ဂါကြီးပါတဲ့ဒီစက်သွေးရေးဥပဒေပြင်ဆင်ချက်မူကြမ်းထွက်လာပါပြီဒီပြင်ဆင်ချက်မူကြမ်းဟာကန့်ကွက်သူတွေအတွက်ကျေနပ်လောက်ဆရာရှိပါသလားကျင့်အားရစရာမရှိဘူးဆိုရင်လည်းဘာကြောင့်ပါလဲဒါကြောင့်မလို့ဒီတာနဲ့ပတ်သက်ပြီးတော့ကျွန်တော်အခုဒိုင်းအလီလိုက်စီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်3ကျွန်တော်ဖိတ်ခေါ်ထားပါတယ်သူကတော့မန္တလေးမြို့ကရှင်နေကြီးဒီမြန်မာနိုင်ငံရှင်နေများကွန်ရဲ့အထက်မှာပြီးရဲ့ခေါင်းဆောင်သူလည်းဖြစ်ပါတယ်ရှင်နေကြီးဦးသိန်းတန်းဦးပါနောက်နှစ်ဦးကတော့ဒီဆက်သွယ်ဦးတွေပုံမှန်ပြင်ဆင်ရေးနဲ့ပတ်သက်တဲ့တက်ကြွလှုပ်ရှားသူတွေဖြစ်ကြပါတယ်ပထမတူကတော့ကဗျာဆရာမောင်ဆောင်ခါပါနောက်တစ်ယောက်ကတော့မတ်ဝေဖြိုးမြင့်နှစ်ယောက်လုံးကဒီဆက်သွေးဥပဒေပြင်ဆင်ရေးနောက်ပုံမှန်66ဂါကြီးဖြတ်သိမ်းပူအောင်အဖွဲ့ရဖြစ်ပါတယ်။ကျွန်တော်ရေဆုံးမတ်ဝေဖြိုးမြင့်ကိုဖိတ်ခေါ်ကြပါတယ်ခင်ဗျာ။မတ်ဝေဖြိုးမြင့်ကြားပါလားခင်ဗျာ
။ဟုတ်ကဲ့ပါရှင်
။မတ်ဝေဖြိုးမြင့်အခုဒီဆက်သွေးပုံမှန်ပြင်ဆင်ဖို့အတွက်မူကြမ်းအများပြည်သူကိုအစိုးရထုတ်ပြန်လိုက်ပါပြီ။အဲ့တော့တူကြီးရများဘာတွေများပြောင်းလဲသွားတာဒရိထားမိပါလဲ။
ဒီလက်ဆက်ဖို့ပြောဆိုပြင်းနဲ့ဒီအခြားသူခွေကြီးတွေပေါ်မှာတက်ရောက်နေတဲ့ဆွေနေသားတွေကိုအခုဥပဒေကြမ်းကကျမတို့ဖြည့်ရှင်းနိုင်ခြင်းမရှိဘူးဆိုတဲ့အချက်ကိုတွေ့ရတယ်။ဥပမာဖြင့်ပြောရမယ်ဆိုလို့ရှိရင်ဒီပုံမှန်66ဂါကြီးကိုပေါ့နော်သူတို့ဖြည့်ဆင်းတဲ့အခါမှာဒီအသေးဖြတ်မှုကိုဆက်ပြီးတော့ထားရှိထားတယ်။အသေးဖြတ်မှုကိုရာဇဝတ်မှုအဖြစ်ပေါ့နော်ဆက်ပြီးတော့ထားရှိထားတယ်ဆိုတဲ့အချက်ကပါပါတယ်။နောက်တစ်ခုကကျတော့ဒီအမခံပေးနိုင်လေဆိုတဲ့အချက်တစ်ခုပါပါတယ်။ဒါပေမဲ့အဲ့ဒါကလည်းကျမတို့အနေနဲ့ကျေကြည့်လိုက်တဲ့အခါကျတော့ဒီသူတို့အားသုံးထားတဲ့စကလုံးအဖြစ်ကိုကဒီအမကံပေးနိုင်ပြီပြစ်မှုများဖြစ်သတ်မှတ်ပြီဆိုပြီးတော့ဒီ66ဂါကြီးမှာပါတဲ့ပြစ်မှုတွေကိုပေါ့နော်ဆိုပြီးသတ်မှတ်ထားတဲ့အနေအထားဖြစ်ပါလေဒါပေမဲ့အဲ့ဒါကလက်ရှိအချိန်နဲ့ထူပြီးတော့ပိုကောင်းလာတယ်လို့ကျွန်တော်တို့ယူဆလို့မရပါဘူ
းကုဆောင်းခါကိုမြင်ကြပါလိမ့်ခင်ဗျာကုဆောင်းခါကကိုတိုင်ကလည်းဒီပုံမှန်66ဂါကြီးနဲ့ဖန်စီထောင်ချခံရတဲ့ပုံကူဖြစ်ပါတယ်အဲ့တော့အခုအစိုးရကမူကြမ်းပြင်ဆင်လိုက်တဲ့အပေါ်မှာကုဆောင်ခါကလည်းဒီပြစ်စင်ကြီးမှာလုံနေတဲ့ခါကျတော့လက်ခံနိုင်ချေရှိလားဘာတွေကိုလက်မခံနိုင်ဘူးလဲ
ကျွန်တော်တို့ဒီအရက်အတွက်ကြီးမုတ်တဲ့နှစ်ခွဲပါတယ်ဒီခဏပြီးကောင်းအဲကနေပြီးတော့တော့ပြီးခဲ့တဲ့ဒီ20ပြီးခဲ့လာ20ရက်နေရပဲလစ်တော်နဲ့အစိုးရခွဲကိုဘာရပြည့်စုံပြီးကျွန်တော်တို့ရဲ့ဒီတောင်းဆိုချက်20နဲ့30ရက်ကိုပြုလုပ်ခဲ့တာရှိရတယ်နော်ဆိုတော့အဲ့ဒီ73ချက်မှာပါဠိပါလဲဆိုတော့ဒီဆက်သွယ်ရေးဥပဒေထဲမှာဒီပုံမှန်ဆက်သွယ်ဂါကြီးကိုဖြတ်သိမ်းဖို့ရဲ့အခြားဥပဒေပုံမှန်တွေပြန်ရမှာဖြစ်တဲ့သူဟာဒီလိုပြန်လေတုံးတက်ဖို့ကြည့်တော့ကျွန်တော်တို့ကအတန်အတန်ပြီးထားတာရှိရပါတော့ဆိုတော့အဲ့ဒီ73ချက်တစ်လုံးဟာ
င်းလူရှိချင်းခံရရလို့ကျွန်တော်ပြောတင်တယ်။နောက်တစ်ခါကျွန်တော်ချဲ့ရမယ်ဆိုတဲ့ထောက်ထောက်ခါကြီးကိုလက်ရှိဒီဥပဒေနဲ့မှာပြင်ရမယ်ပြင်ထားပြီးတော့ပြင်ဆင်ရပါမယ်ဆိုတဲ့အခြားအချက်လက်ဒီအားလုံးကိုအစိုးရကတိုးချိထားခြင်းမရှိဘူးနော်။ဒါကြောင့်ပြင်ဆင်ရမယ်ဆိုတာကအမှဟိုကျွန်တော်အခြားအချက်တွေဆိုဥပမာပုံမှန်89လောက်ဟာမျိုးဆိုဟိုမဖြစ်မနေကိုချဲ့ရမယ်လို့ကျွန်တော်ယူဆတယ်။ဘာလို့လဲဆိုတော့ပုံမှန်89လောက်ဆိုရင်ဒီတမန်ငန်လို့ရင်းနဲ့ရရှိမှုကိုဒီအစိုးရကနေပြီးတော့အချိန်မရွေးပိတ်ချပြီးလို့ရတဲ့ဆုံးမတစ်ခုနေနေရှိနေတယ်ဗောနော်ဆိုတော့ဒီလိုဒီလိုကတော့ဒီကနေ့ဒီတော့ဒီလူခွင့်ရေးရအောင်မှာရှိတယ်ဒီအင်တာနက်လွတ်လပ်စွာရရှိခွင့်ပေါ့နော်အဲ့ဒီအရာကအရင်ကြီးကြီးတယ်ဘလို့ချိန်မီမြို့မှာမှာကျွန်တော်တို့ရဲ့အင်တာနက်အဆက်ကိုဖြတ်တောက်တာမျိုးကျွန်တော်တို့လက်မခံနိုင်ဘူးအဲ့ဒါဆုံးမ89ဟာမဖြစ်မီဗောနော်ပယ်ချရမယ်ပြီးတော့85လို့ဟာမျိုး89လို့ဟာမျိုးရတယ်တော့ကျွန်တော်တို့ရဲ့ဒီ privacy တော့ဒီဖုန်းပြောတာတွေဆိုတာတွေနောက်တစ်ခုကတော့ကျွန်တော်တို့ရဲ့ဒီ online မှာရှိတဲ့ကျွန်တော်တို့ရဲ့ private data တွေအားလုံးကိုအစိုးရကနေပြီးတော့အဲ့လိုမျိုးဒီ Sina Telecom Company တွေကြီးကနေအချိန်တိုက်ရိုက်ပေါ့နော်အချိန်ကြီးသိရှိလို့ကအဲ့ဒီ385လို့388လို့ဟာမျိုးကခွင့်ပြုထားကြတယ်ပေါ့နော်ဆိုတော့အဲ့ဒီဟာတွေကလည်းတော်တော်ကြီးကိုအန္တရာယ်များတယ်ကျွန်တော်ကအဲ့ဒီအထောက်အကူကြာပြီးဖြစ်ဖို့တယ်မဟုတ်ဘူးအစားပြီးတဲ့စိုးရိမ်သုံးပါတွေဟာဒီစက်ပင်ဥပဒေထဲမှာရှိနေသေးတယ်ဆိုတာလည်းကျွန်တော်ကသတိပြုနေတယ်ဆိုတော့အဲ့ဒီတောင်းဆိုချက်တွေကလည်းဒီလက်ရှိဥပဒေထဲမှာလက်ရှိခံရတဲ့အတွက်ကျွန်တော်ကတော့ဒီလက်ရှိဥပဒေကြမ်းကိုလုံးဝလက်ခံနိုင်ခြင်းမရှိဘူးလို့ပြောချင်တာပါဗျာ
ကျွန်တော်ရှင်းနေဥသိမ်းတန်းဥရောဥပဒေရှုထောင့်အနေနဲ့အဓိကထားမေးချင်ပါတယ်ရှင်းနေဥသိမ်းတန်းဥကအခုဒီဆက်သွယ်ရေးဥပဒေပေါ်လက်ရှိမူရင်းရှိထားတဲ့ဟာကောအခုငူကြမ်းပြင်ဆင်တဲ့ဟာပေါ်ပေါ့နော်တကယ်ပဲမြန်မာနိုင်ငံမှာလူအပ်ရဲ့လားတခြားအသေးဖြစ်မှုဥပဒေလည်းရှိတယ်လို့ပြောပါတယ်တကယ်ဒါမျိုးကိုဥသိမ်းတန်းရဲ့အမြင်သိချင်ပါတယ်လုံးဝဖျက်သိမ်းပြဖို့လိုလားပြင်ဆင်ဖို့လိုလား
ကျွန်တော်တော့လုံးဝဖျက်သိမ်းနေတာလေဒါဟာဒီဆက်သွယ်ဥပဒေတစ်ခုလုံးကရည်ရွယ်ချက်က high business ပေါ့ဗျာဒီကိုရင်းနဲ့ဆက်သွယ်ဆောင်ရွက်တဲ့ဒီလုပ်ငန်းတွေကာဝယ်ပေးလို့ဆိုဆိုတယ်ဒါပေမဲ့တကယ်တမ်းတတိယသုံးချက်သုံးပြနေတာ66ကာကြီးပေါ့နော်66ကာကြီးမှာပါတဲ့အခုပြင်ပေးလိုက်တယ်ဆိုတော့အချက်ပုံမှန်တွေပေါ့နော်အသေးဖြတ်တာနှောက်ဆက်တာချိန်ကျောက်တာ6လတန်းကဒါတွေကတော့ရာဇာကြီးမှာပါပြီးသားပါရာဇာကြီးမှာပါပြီးသားကိုဒီမှာထည့်ပြီးတော့စနေနေ့ဖိနှိပ်ချုပ်ချယ်ဖို့လုပ်တယ်တကယ်လည်းတရားစွဲနေကြတယ်ဒါဟာဖြစ်ကျွန်တော် freedom of expression ပေါ့ဗျာ FOE နဲ့ဒုလတ်စာဆုပေါ်ပြောကြားခွင့်နဲ့ကျွန်တော်တို့ဒီဘုခွေစင်ညာကရန်ပေးထားတဲ့ဒီလူလတ်ခွင့်ပြေကိုဖျက်သိမ်းတဲ့ဥပဒေရဖြစ်တဲ့ဥပဒေရဆိုရင်ကျွန်တော် draconian law ပေါ်တာပေါ့ဗျာအဲ့ဒါဖိနှိပ်ချုပ်ချယ်တဲ့ဥပဒေပြည်ဒါမရှိပြန်ပါဘူးပြင်နာမဟုတ်တော့ချက်ကိုချက်ပေးရမှာပ
ါဟုတ်ကဲ့တကယ်တမ်းပြောမယ်ဆိုရင် internet cyber သုံးတဲ့ခါမှာအဲ့ဒီပုံမှာလည်း abuse ဆိုမျိုးပေါ့နော်တစ်ဖက်သားလူလက်ခွင့်ကိုတွားပြီးတော့ထိပါတယ်အရေးသားတွေပြောဆိုတွေဒါမျိုးတွေလည်းရှိတတ်ပါတယ်အဲ့တော့ဒီအခြေအနေမျိုးထိမှုအတွက်ကောဒီလိုဆက်သွယ်ဥပဒေမျိုးကမလိုအပ်ဘူးလား
ကျွန်တော်ထင်တယ်အဲ့ဒါကပြီးကြလို့ရမှာဗျာ cyber လို့ cyber ဥပဒေကပြီးကြပြန်ခံရမယ်နိုင်ငံတကာမှာတော့ပြီးကြဖြစ်ပြီပဲဒါအပေါ်ရောပြီးတော့ချိန်ကျတဲ့ဘောဖြစ်ခုနကကိုသောင်းခကြည့်တော့ခွန်ကခွန်ခွန်ဒါရီကတောက်ကြကောင်းခွန်ချစ်သူကဒါရီကတကယ်တမ်းပြောနေဆိုရင်ခုနောက်ဆုံးကြထားလိုက်တဲ့ဒီနိုင်ငံသားတွေရဲ့ဒီပုံကိုယ်ရေးဆိုင်ရာလုံခြုံမှုနဲ့သူကကန့်ဆန့်ကျင်နေကြဆောင်းမမှုဆန့်ကျင်ဒါမျိုးတွေဖြစ်နေတယ်။နောက်နောက်တစ်ခါဒီဟာတကယ်တမ်းဖြစ်တင်တာကစိုက်ဘာဥတွေကိုတီးကြပြထားရမယ်။စိုက်ဘာတရားဥတွေကတီးကြထောင်ရမယ်။ဒီလိုဖြစ်ရတော့အခုကဒီလိုပုံမှန်နဲ့ဆိုရဲသောက်ကြောက်ကကြီးနဲ့ဆိုရဲဒီပညာလာတဲ့ခံတဲ့လူကဟုတ်သက်တဲ့ဝင်ဌာနလေဒီတက်ဆိုင်ဝင်ဌာနကွန်ပျူတာသုံးတဲ့ဇီးရောက်ကလာတက်ပြီဌာနတရားသူကြီးကအင်တာနက်တော့မသုံးတဲ့ဇီးရသူကြီးကတရားနားထောင်နေတယ်ဒီနည်းနဲ့မှဒီဟာအတိကျတဲ့ဟာမရနိုင်ဘူးဒီဥရိလည်းမပါဘူးတော့ခုနဒီဥဒဏ်ရုံကြောတယ်လို့ကျွန်တော်တို့ကစီးကြားဆိုင်ပါဥရိတွေကစီးကြားပြထမ်းလို့စီးကြားဆိုင်ပါတရားကိုထောင်နေတယ်ဒီဥရိတော့ဖြစ်
ဟုတ်ကဲ့ခင်ဗျကိုဆောင်ခါတစ်ချက်မေးချင်ပါတယ်ကိုဆောင်ခါကခုနကကိုဆောင်ခါတို့အနေနဲ့ဒီဥပဒေပြင်ဆင်ရေးနောက်66ကာကြီးဖျက်သိမ်းရေးလှုပ်ရှားတဲ့ကိစ္စမှာအခုလက်ရှိကျွန်တော်အာနာယ NLD ပါတီတွင်းမှာလည်းဒီဥပဒေကိုဖျက်သိမ်းရေးမသိမ်းရေးအယူဆကွဲမှုတွေကျွန်တော်ကြားနေရပါတယ်ခင်ဗျအဲ့တော့ဒီအစိုးရဘက်ကဖြစ်စီလွှတ်တော်ဘက်ကဖြစ်စီကိုဆောင်ခါတို့ဒီလှုပ်ရှားရေးပူပေါင်းရေးအဖွဲ့ကဘယ်လောက်ထိချီးကပ်ထားပြီးလဲဘယ်လောက်ထိအောင်မြင်မှုရထားသေးလဲ
ကျွန်တော်တို့ပြေဆုံးတဲ့ဒီရဒီဒီနှစ်ပတ်ကြာကြာမှာပဲကျွန်တော်တို့ရဲ့ဒီတော်တော်ဆိုတဲ့ငွေလောကပြည်ပြည်ခဲတဲ့ဒီဥပဒေထွက်လာတာကိုသိကြားခြင်းကျွန်တော်တို့နဲ့တက်တော်နေကအဒီနဲ့လောကမရှိပါဘူးကျွန်တော်တို့ရဲ့ဒီအကြက်ကြက်ဆိုကြီးရဲ့တန်ဟာလေးလူရှိခံထားရဲ့ဆိုတာကဒီပြည်သားသင်ထားရလို့ကျွန်တော်ပြောချင်နေတာဆိုတော့လက်ရှိပြင်းတဲ့ဟာမာတွေကိုကျွန်တော်တို့အားနည်းချက်တွေထပ်တွေ့ရပေါ့ဥပမာဒီပုံမှန်80ခါပြီးမှအရင်ကတော့ဒီဆက်ကြေကူဌာနကြီးကနေပြီးတော့ခွင့်ပြုချက်ကြီးကရယူရမယ်ပေါ့နော်ဒါတရားမစဲခင်ခွင့်ချက်ရင်ရယူရမယ်ဆိုမျိုးပါတယ်အခုကအဲ့ဒီဟာအဲ့ဒီ glow ကိုဖြုတ်လိုက်တယ်နော်ဒီအမှုတစ်ခုဖြစ်ဖို့ဆိုရင်ဒီရဲလက်ထဲမှာပဲဖြစ်သွားတယ်ရဲကနေပြီးတော့ပဲဒါအမှုကိုဟိုတိကျလို့ရတယ်အမှုကိုပြန်ပြီးတော့
တရားရုံးဆက်တင်လို့ရတယ်ပြီးတော့နောက်ကျတော့ရဲရဲတိုင်းနဲ့အမှုကဆက်ဖြစ်နေရပေါ့အဲဘယ်လောက်ပဲအမှန်ငယ်ရဒီရဲရဲတိုင်းနဲ့အမှုရဲ့သဘောတရားအရာကိုရဲဟာအဲ့ဒီလိုချင်းချက်မရှိဟိုဖက်လေးနိုင်ပြီးဒီအချိန်မီဒီဖန်တီချုံအောင်တိုင်နေရှိနေတာဖြစ်တဲ့အတွက်ဘာမှပြောင်းလဲမှုမရှိဘူးလို့ပဲကျွန်တော်ထင်တယ်
ကျွန်တော်ကုဆောင်ခောက်တစ်ခုမေးချင်ပါတယ်ဒီတကယ်တမ်းပြောရင်ဒီဆက်သွယ်ရေးပုံပန်းကအရင်သမရဥသိန်းစင်လွှတ်တော်ကာလတွေကသမရဥသိန်းအစိုးရကာလတွေကသူပြတင်းထားတဲ့ဥပဒေပါဒါပေမဲ့အဲ့ကာလတုန်းကအုံနေပြီးတော့အဲ့တုန်းကတော့95ခါတော့ပို့တုံးတာများမယ်ထင်ပါတယ်အခုနောက်ပိုင်း NLD အစိုးရတက်လာတဲ့နောက်ပိုင်းမှာပို့ပြီးတော့အုံများလာတာဘယ်လိုကြောင့်လို့ထင်ပါလဲ
ဒါအဲ့ဒီဟာကဗာလဲဆိုတော့ကျွန်တော်တို့ဒီဒီလက်ရှိသူရရဲ့မူဝါဒတစ်ခုရှိတာကဒီအမျိုးသားပြန်လည်ပြင်မြဲပေါ့ဒါပေမဲ့အဲ့ဒီဟာရဲ့တလွဲသုံးတာရဲ့ဗာလဲဆိုတော့အရင်ကျွန်တော်တို့ဒီအဲဒီဟိုတန်းခံရေးပါတီအစိုးရလက်ထက်တုန်းကဒီ NND ကိုထောက်ခံတဲ့သူတွေဟာဒီပုံမှန်နဲ့တရားစွဲဆိုင်ကြရတာရှိတယ်ပေါ့နော်ဆိုတော့အဲ့တော့ NND အစိုးရတက်လာတဲ့အချိန်မှာ NND ကိုထောက်ခံတဲ့လူတွေဟာဒီအစက်နဲ့ဒီအခုပြန်ဒီUSB ပါတီအရင်ကအရင်ဆိုရအောင်ထောက်ခံတဲ့ဒီတန်းခံရေးပါတီတက်ကလူတွေကိုပြန်ပြီးတော့ဒီတရားစွဲရမျိုးတွေလုပ်လာအဲတော့ဒါပဲလို့အရင်ကငါတို့ဒီဟိုပါဒီအတိုက်ခံပေါ်ရတော့ငါမျိုးတရားစွဲခဲ့တယ်ငါတို့ပြန်စွဲမယ်ဆိုရဲအစနာပြောရဲဒီအဲဒီဟိုအာဂါနာတရားတွေမှာအခြေခံပြီးတော့လုပ်တာရေနောက်ကျတော့ဥပဒေကိုဟိုဒီလက်ရှိအစိုးရလက်ပြလက်ထက်မှာဒီလက်ရှိစစ်တော်အစ်စ်ပေါ့နော်ဒီ NLD ကောင်လေးစစ်တော်အစ်စ်ရဲ့လက်ထက်မှာအစောတလင်အញ្ញံဆုံးမပြင်းစင်နဲ့ပေါ့နော်ဟောတနာပြလို့ဒီဟိုမပြင်းစင်နဲ့ဒါယူဒီစီဆက်ထားတာမျိုးကြီးနောက်ကျတော့ခုခုကိုပြန်ပြီးတော့ကာဝယ်လူတင်နဲ့စိတ်ကြည်နဲ့အဲဒါပဲဒီဥပဒေကိုဟိုမပြင်းစင်နဲ့မတုံ့တက်နဲ့ဒီတိုင်းကြိုက်ကြပါရတာပို့ပြီးတော့ဒီအမှုကြီးများလာကြရဲ့လို့ကျွန်တော်တုံးတက်တယ်
အဲ့တော့ကျွန်တော်တို့အခုဒီဆွေးနွေးပွဲအတွက်တချို့သရရှင်ချို့ကသူတို့ပါဝင်ဆွေးနွေးမိများကျင်လို့ဆိုပြီးတော့ဖုန်းနံပါတ်ပေးတာရှိပါတယ်အဲ့ထက်ကဥစောအောင်တန်းကြားပါလားခင်ဗျာသူတုတ်တုတ်လေးဆွေးနွေးမိများလို့ရပါတယ
်
ဟုတ်ကဲ
့ဟုတ်တယ်ဒီနေ့ဒီစကားကအခုကပေးကြတဲ့အနာပြားလေဗျာအခုတည်းကဘာမှအကောင့်ထဲဆိုတာမရှိဘူးဒီကြားမှာသူကဒီလိုမြင်မယ်ငါကဒီလိုမြင်မယ်အားဒီလိုဖြစ်သိမ်းမယ်ဟာလောက်ပါဆရာကဒါကြောင့်ရှုပ်သေးတာကအဲ့ကြာပြီအခုကျွန်တော်အတော်နဲ့အောက်ကျွန်တော်တို့ကွန်ဆက်ပိုင်းကွန်ဆက်လုပ်တဲ့ခါမှာအပေါ်က high speed ဆွေးထားမှလက်ခံရရှိတဲ့အရာကခေါ်ပါခေါ်ကအဲ့ဒီခေါ်ပါဆိုတဲ့အတိတ်တည်းကျွန်တော်ဖြစ်နေကကြာတော့နံပါတ်၁အဝတ်အချီးနဲ့နေရကောင်းသလားနံပါတ်၂နေရကောင်းသလားလို့အဲ့လိုအတိတ်တည်းဟာနောင်တရားရမယ်လို့
တော့တော့တန်ပြောတာကျွန်တော်သိချာနားမလည်ဘူးခင်ဗျာဘာလို့အဓိကမေးချင်တာလဲဘာလို့အဓိကပြောချင်တာလဲတချို့သရရှင်ချို့ပေးထားတဲ့ပေးစာချို့ဖတ်ပြအောင်မယ်။ဥအောင်တန်းဆိုပြီးတော့ကျွန်တော်ဒီ Facebook account ကနေပြီးတော့ရေးသားပေးပို့လာတာရှိပါတယ်။သူကတော့သတင်းသမား account တွေအားလုံးအတွက်လုံးဝမရှိသင့်တဲ့ဥပဒေတရားပါတဲ့။တိုင်းပြည်အတွက်အကျိုးပြုမဲ့ဘသူနဲ့ပတ်သက်တဲ့သတင်းကိုမဆိုချပြခွင့်ရတဲ့မှာတဲ့။သတင်းဟာကဏ္ဍတိုင်းအတွက်အထင်ကွက်လဲဖြစ်တယ်လို့မျိုးပဲ။တုဒ္ဒရင်းမြစ်တစ်ခုလဲဖြစ်တယ်လို့မြင်ပါတယ်။မိမိလိုရာကိုဆွဲယူပုံဖော်တဲ့ရေးသားမှုမျိုးတွေရှိပေမဲ့တိုင်းပြည်တိုးတက်ရေးကိုလိုလားသူတိုင်းဒါကိုလက်လျူရှိရမယ်ထင်ပါတယ်တဲ့။ဒါဟာသူ့ရဲ့တောင်းယူမှုပိုင်းလို့ထင်ပါလေတဲ့66ဂါကြီးဟာမရှိသင့်ပါဘူးသတင်းရေးသူတွေအနေနဲ့လည်းဗက်လိုက်မှုကင်းကင်းနဲ့မှန်မှန်ကန်ကန်ရှိဖို့တောင်းယူမှုရှိဖို့လိုပါလေတဲ့နောက်သူတော်ရရှင်သူကတော့ဆော့ဖီချစ်ပါသူရေးထားတာတော့ဆက်သွယ်ဥပဒေကတော့ရှိသင့်ပါတယ်ဒါပေမဲ့66ဂါကြီးကတော့နည်းနည်းပြင်းထန်လုံးပါတယ်ဗျာတဲ့တကယ်ချင်းတွေကတော့မှပြောနေကြတယ်တဲ့ Facebook ကသတင်းတွေကိုတော့မှမရှေ့ရဘူး like လည်းမပြီးရဘူး66ဂါကြီးနဲ့ညီမကြောက်လို့တဲ့အခုအစိုးရလက်ထက်မှာ66ဂါကြီးနဲ့ညီတဲ့သူတွေပုံများနေပါတယ်ဆက်သွယ်ဥပဒေဆိုတာကလည်းရှိတဲ့နာကြောင့်66ဂါကြီးကိုမဖြတ်သိရင်တော့မှပြင်ဆင်တက်ပါတယ်ဆိုတော့ရေးပါတယ်ဒါကတော့အခုဆော့ဖီပီချစ်ရဲ့အမြင်တွေဖြစ်ပါတယ်ကျွန်တော်ဒါသူမင်းမျက်နှာမပါတဲ့ခါကျတော့ကျွန်တော်ရှင်းနေဦးသိန်းတန်းဦးကိုပဲလှည့်ပေးပြီးတော့ဒီကိစ္စရည်နဲ့ပတ်သက်လို့မေးချင်ပါတယ်ခင်ဗျာဒီရှင်းနေကွင်းရဲ့နဲ့ပတ်သက်ပါတယ်ဦးသိန်းတန်းဦးကလည်းဒီရှင်းနေကွင်းရဲ့မှာရေးပါတဲ့ခေါင်းဆောင်လူဖြစ်တော့ဒီမြန်မာနိုင်ငံရှင်းနေများကွင်းရဲ့ကပြောမယ်ဆိုရင်အခုလက်ရှိအုပ်ချုပ်နေတဲ့ NLD အစိုးရ NLD ပါတီနဲ့တော်လေးနီးနီးကပ်ကပ်ရင်တခြားလုံးလုပ်ခဲ့ပါတယ်အခုလိုဒီဥပဒေပြင်ဆင်ရေးကိစ္စတွေမှာ NLD ပါတီကအဲ့လောက် ठी ဖြစ်ပလာတာ NLD ရှင်းနေကွင်းရဲ့က NLD ပါတီဘက်ကူပဲဖြစ်ဖြစ်လွတ်တော်ဘက်ကူပဲဖြစ်ဖြစ်ပြောရေးဆိုခွင့်မရဘူးလားအခြေအနေဘယ်လိုရှိပါလဲခင်ဗျာဆက်ဆံရေး
ကျွန်တော်တို့ကဥပမာအရင်ကျွန်တော်တို့ကဆရာဦးအောင်တေဆိုရင်ရှင်းနေကွယ်ဦးစီးကော်မတီဘက်မှာတောက်လျှောက်ပါခဲ့တာပေါ့နော်ဆရာဦးအောင်တေဆရာဦးအောင်တေဆိုတာဂျူတာတော်တော်တွေပါနေတာပဲအဂျူတာတော်တွေပါတယ်ဥရိညာကော်မတီကပါတယ်ကျွန်တော်တို့ကဆရာဦးကြည်ဝင်းတို့လည်းပါနေတာအဲ့တော့ကျွန်တော်တို့ကကျွန်တော်တို့ပြောနိုင်တဲ့အတိုင်းဒါကိုကျွန်တော်တို့ပြောတယ်ဂျူတာဒီလိုမျိုးဖွဲ့ချက်ကိုကျွန်တော်တို့ကကိုအစိုးရဒီလိုအစိုးရတွေယုံကြည်တယ်ပြောတင်ပြောလိုက်တာကိုကျွန်တော်တို့ပြောတယ်ဒီဟာနဲ့ပတ်သက်လို့ဒီဥရိနဲ့ပတ်သက်လို့ဒါပေမဲ့အုပ်စုသူတို့နဲ့ကျွန်တော်နဲ့တူချင်မှတူမှာပေါ့ဗျာကျွန်တော်တို့ဘက်ကတော့ဒီဥရီကိုမကြည့်ခင်ဘူးဒါတူသူတစ်ပြင်ဟိုကာဝန်ခံပြောရရင်ကျွန်တော်တူချင်းအရာကျွန်တော်ကဒါတကယ် Dragon ရလော
မရှိနိုင်ဘူးဟောဒိုင်းနာကောက်တောင်တွေကတည်ယူချက်တယ်မတရားမတရားမကံပြောတယ်ဒါတိကျဥတွေရှိပါတယ်ပြည်မှုဆိုင်ဥတွေအတူတူဒီလိုကျွန်တော်တို့ဒီအသိဖြတ်မှု defamation လို့ပြောတာနိုင်ငံတကာမှာတော့ civil offense ဖြစ်တယ်ဆေးမအကြောင်းအရာပဲယူတဲ့အနေအထားတွေအနေအထားမျိုးပါဒါကြီးကိုသဘောကျပြီးတော့ကိုယ်ကကတုံးရလေတုံးတာမျိုးလေပဲကျွန်တော်တို့ကကိုယ်အစိုးရကတုံးနေတယ်ကျွန်တော်တို့သဘောမတူပါဘူးကျွန်တော်တို့ဘက်ကတော့ဒီဒီလူတော်နဲ့ဒီမျိုးသားတော်ကိုချင်းကပ်ပြီးတော့ဥရိယကော်ပိုရိတ်ကိုကျွန်တော်တင်ပြချက်တွေရှိပါတယ်ကျွန်တော်တို့ဘက်ကဒါကျွန်တော်တို့အနေထားပါ
ကျွန်တော်မတ်ဝေဖြူမြစ်ကိုမေးချင်ပါတယ်မတ်ဝေဖြူမြစ်မတ်ဝေဖြူမြစ်တို့ဒီပုံမှန်ပြင်ဆင်ရေးနဲ့ပတ်သက်ပြီးပူပေါင်းဖွဲ့ကနေပြီးတော့ချင်းကပ်ဆောင်ရွက်နေတာရှိပါတယ်အခုငူချမ်းထွက်လာပါပြီသူတို့ကပြောရတော့ဒီငူချမ်းကလူလူကိုချပြမယ်လူလူရှိရာအတန်ကိုနားထောင်မယ်ဒီပုံမှန်ပြန်ပြီးတော့ပြင်ဆင်လို့ရပါတယ်ပြောပါတယ်အဲ့တော့မတ်ဝေဖြူမြင့်တို့တင်ပြခဲ့တဲ့အချက်လက်တွေတော့မူချမ်းထဲမှာမပါဘူးလို့ကျွန်တော်သိထားပါရယ်ဒါမဲ့အဲ့တော့တကယ်တမ်းမတ်ဝေဖြူမြင့်တို့ဒီအဖွဲ့တွေလူလားနေတဲ့အချက်နဲ့အချက်တွေကိုလာမဲ့ဥပဒေချမ်းပြင်ဆင်ရေးကိစ္စတွေမှာဘယ်လောက်ထိထဲဝင်လုံနိုင်မဲ့အလားလာကောင်းနေရှိမဲ့မျှော်လင့်ချက်ရှိနိုင်သေးလဲ
တယ်လို့နားထောင်မှုဒီရက်ဖက်ဖွဲ့စည်းရဲ့အကြံပြုတင်ပြချက်မျိုးနားထောင်မှုဆိုတာအရင်တည်းမှကိုအရေးကြီးပါတယ်ဒါကလည်းခုနဒီပြည်စုံလုံလောက်တဲ့ပုံတော့ခုနကတော့လူလူညှိနှိုင်းဆွေးနွေးမှုဒီ public consultation တွေလုပ်ဖို့လိုအပ်ပါတယ်ဆိုတော့ကျမတို့အဲ့ဒါလည်းကျမတို့အဓိကတောင်းဆိုတဲ့အချက်မှာဆိုရက်ကတော့ကျမတို့အနေနဲ့ပုံတော့အခုချိန်ကြီးတော့ပုံတော့ဒီဟိုကျန်သူတို့တောက်ကြမြတ်တည်နေဒီစနေနေ့ကအစိုးရသတင်းစာရေးထဲမှာပါလာတယ်အခုမှတော့မလေးရကျတော့ဒီခုနမျိုးသားလွတ်တော်ဒီဥပဒေချမ်းကော်မတီဥက္ကဋ္ဌဦးစောမင်းကိုယ်တိုင်ကပြောလာတယ်ခုနဒီဘက်ဒီမှာပေါ့တော့ခုနတည်းဆိုဆွေးနွေးမှုဒီခုနကဒီလောက်သွားမယ်ပေါ့နော်ဒီ public consultation လေးလုပ်မယ်လို့ပြောတယ်ဒါနဲ့ခုချိန်ကြီးတော့ကျမတို့ဘက်ကတော့ခုနဟိုတည်ဆုံမှုဆိုပြီးဒါမှမဟုတ်ဒီအကြံပြုတင်ပြဖို့ဆိုပြီးတော့ကန့်လန့်လာတာမျိုးတော့မရှိပါဘူးဒါပေမဲ့အဲ့ဒါကိုလည်းကျမတို့အနေနဲ့တော့စောင့်မှာမဟုတ်ပါဘူးကျမတို့ဘက်ကနေလည်းဒီတစ်ပတ်အတွင်းမှာပဲကျမတို့ရဲ့ဒီအပေါ်မှာသုံးသက်ချက်ရောပေါ့နော်ကျမတို့အနေနဲ့ပြင်ဆင်စီတဲ့အချက်တွေရောအကြံပြုတင်ပြသွားမှာဖြစ်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်ကုဆောင်ခါကိုနောက်ဆုံးနေမေးချင်ပါတယ်တစ်မိနစ်တော့ပဲချိန်ရပါတယ်ကုဆောင်ခါဒီဥပဒေကြမ်းအခုထွက်လာတဲ့ခါမှာသတိထားမိတာကချက်စချက်ကာကြီးနဲ့ပတ်သက်လို့ပထမတစ်ချက်အာမခံယူလို့ရမယ်ဒုတိယချက်တိုင်တန်းတဲ့ခါမှာရင်လိုဘေးကနေတိုင်တာမဟုတ်ဘဲနဲ့ကိုယ်တိုင်တန်ရမယ်ဒါမှမဟုတ်ကိုယ်စလေကနေတစ်ဆင့်တန်ရမယ်ဆိုတဲ့အချက်ဒီနှစ်ချက်ပါလာတယ်ဒါကိုထူးခြားချက်ဒါတိုးတက်လာချက်လို့မြင်ပါလား
ဟုတ်ကဲ့ဟိုအဲ့ဒီဟာတွေတစ်ခုကိုဟိုဒီလိုမျိုးဟိုအစ်စ်ကြားခံလိုက်တာကတော့အဲ့ဒီဟာကိုကျွန်တော်တို့ကကြိုးကြော်ရတယ်ဒါပေမဲ့ဆက်ပြီးအဲ့ဒီဟာတွေဘယ်လောက်ပဲကောင်းနေနေဆက်လာကြိုးရအခါအားနည်းတက်တွေကအဲ့ဒီဆက်လာအားကတက်တွေကပြန်ပြောင်းမိုးနေတဲ့အတွက်ဒီဥပဒေကဆက်လာပြီးဒုံရင်းဒုံရင်းတိုင်းဖြစ်နေလို့ပဲကျွန်တော်တို့ဒီလိုလေးမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒရက်ဒီလိုက်အစီအစဉ်ချိန်လေးဆစ်သွားလို့ပါပေါဝါဆင်းနေပြီးရဲ့ရှင်နေကြီးဦးသိန်းသက်ဦးနောက်ကြပြဆရာကိုဆောင်းခါမဝီဖြူမြင့်အားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒရက်ဒီလိုက်အစီအစဉ်ဒီမှာညနာခွင့်ပြီးပါခင်ဗျာ
ကုသညို့အစီအစဉ်တင်ဆက်တဲ့အင်္ဂါနေ့ညဒရက်ဒီလိုက်အစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အကြံဖက်ဝါဒတည်ရှိနေတယ်လို့ဆိုရင်ရတဲ့နိုင်ငံ၆နိုင်ငံကနိုင်ငံသားတွေကိုအမေရိကန်ပြည်ထောင်စုရဲ့ဝင်ခွင့်ယာယီဆိုင်းငံ့ထားတဲ့သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ကိုအခုဆိုရင်တစ်စိတ်တစ်ပိုင်းအကောင့်ထဲဖော်နေပါပြီ။ပြည်ဝင်ခွင့်ဆိုင်းငံ့တော်ကိုဇွန်လ29ရက်နေ့မှာစပြီးတော့အကောင့်ထဲဖော်ဆောင်ရွက်နေတာပါ။အမေရိကန်တရားလွတ်တော်ချုပ်ကဆုံးဖြတ်ချက်ချအပြီး၃ရက်အကြာမှာစတင်အကောင့်ထဲဖော်တာလည်းဖြစ်ပါတယ်။ဒီအမိန့်ထဲမှာအကျုံးဝင်တဲ့နိုင်ငံတွေကတော့အီရန်၊လစ်ဗျာ၊ဆိုမာလီယာ၊ဆူဒန်၊ဆီးရီးယားနဲ့ယီမင်နိုင်ငံတို့ဖြစ်ပြီးဝင်ခွင့်ကန့်သက်ထားတဲ့ကာလက၃လပါ။အမျိုးသားလူညုံရေးအရအစိုးရဝေယားရှိတဲ့အဲ့ဒီနိုင်ငံတွေကတတ်မှတ်အမျိုးအစားနိုင်ငံသားတွေဒီအမိန့်နဲ့အကျုံးဝင်ပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုမှာဒုက္ခသည်တွေကိုလက်ခံတဲ့အစီအစဉ်ကိုလည်းရပ်ပေါင်း120ဆိုင်းငံ့ထားပါတယ်။ဇန်နဝါရီလမှာသမ္မတထရန့်လက်မှတ်ရေးထိုးထုတ်ပြန်ခဲ့တဲ့အမိန့်ကိုပြန်ပြင်ထားတဲ့ဒီအမိန့်ပါကန့်သက်ချက်တချို့ကိုအကောင့်ထဲပေါ်ဖို့ကိစ္စလွန်ခဲ့တဲ့3လတာကာလအတွင်းအောက်တရားရုံးတွေကဆုံးဖြတ်ချက်ချပြီးတော့ဆိုင်းငံ့ထားခဲ့ပါတယ်။အစောပိုင်းတရားရုံးဆုံးဖြတ်ချက်တွေကိုတရားလူတော်ချုပ်ကတညီတညွတ်ထဲပယ်ဖျက်ပေးခဲ့ပေမဲ့အမိန့်ကိုအတည်ပြုပေးတဲ့ဆုံးဖြတ်ချက်ကတော့ဘောင်ကျင်းပါတယ်။အမေရိကန်ပြည်ထောင်စုမှရှိတဲ့လူပိုကိုဒါမှမဟုတ်အဖွဲ့အစည်းတစ်ခုခုနဲ့တကယ်စစ်မှန်တဲ့အဆက်အဆက်ရှိတယ်လို့ယုံကြည်လက်ခံရလောက်အောင်တင်ပြတဲ့နိုင်ငံသားတွေကတော့အစိုးရအနေနဲ့ပြည်ဝင်ခွင့်ကန့်သက်ဖို့ခွင့်ပြုမထားပါဘူး။နှီးဆက်တဲ့ဆွေမျိုးသားချင်းဆက်ဆံရေးရှိတယ်ဆိုတာကိုတပ်ဆိုင်ရာလူပိုကိုယ်တွေအနေနဲ့ယုံကြည်ရလောက်အောင်တင်ပြဖို့လိုတယ်လို့တရားလူတော်ချုပ်ကပြောထားပါဗျ။နှီးဆက်တဲ့ဆွေမျိုးသားချင်းဆက်ဆံရေးဆိုတာဘာကိုဆိုလိုတယ်ဆိုတာကိုနိုင်ငံသားရေးဌာနက တခြားအစိုးရဌာနတွေနဲ့ညှိနှိုင်းတိုင်ပင်ပြီးရှင်းလင်းချက်ထုတ်ပေးထားပါတယ်။ဒီထဲမှာမိဘအိမ်တောင်ဘက်ဇနီးလောင်းခင်မွန်းလောင်းကလေးအရွယ်ရောက်ပြီးသားသားသမီးတမက်ချွေးမနဲ့ညီအကိုမောင်နှမတွေပဲအကျုံးဝင်တယ်လို့ရှင်းချက်ထုတ်ထားတာပါ။အဖွဲ့အစည်းဆိုတာမှာတော့တကယ်စစ်မှန်တဲ့အဆက်ဆက်ရှိတယ်လို့ယုံကြည်ရလောက်တဲ့တင်ပြချက်ဟာတရားဝင်ရမယ်အထောက်အထားရှိရမယ်ဒီအမိန့်ကိုရှောင်ရှားဖို့ရည်ရွယ်ချက်နဲ့ဖွဲ့ထားတာတဲ့ပုံမှန်နည်းလမ်းနဲ့ဖွဲ့ထားတာဖြစ်ရပါမယ်ဒီထဲမှာအမေရိကန်တက္ကသိုလ်တစ်ခုမှာတရားဝင်ဝင်ခွင့်ရထားတဲ့ចောင်းသားဒါမှမဟုတ်အမေရိကန်ကုမ္ပဏီတစ်ခုမှာအလုပ်လုပ်ဖို့ကမ်းလှမ်းချက်ကိုလက်ခံထားသူတွေပါဝင်ပါတယ်အဲဒီလိုလူပုဂ္ဂိုလ်တွေဟာပြည်ဝင်ခွင့်ဆိုင်ငံ့ချက်ကနေကင်းလွတ်ခွင့်ရမှာဖြစ်ပေမဲ့ဗီဇာပေးဖို့ရာပုံမှန်သတ်မှတ်ထားတဲ့အချက်တွေနဲ့တော့ပြည့်စုံရမှာဖြစ်ပါတယ်ဒီကိစ္စကနေဖြစ်ပေါ်လာတဲ့ပကတိအကြောင်းချင်းရာတွေအပေါ်အပြန်အလှန်လျှောက်ထားချက်တွေကိုလာမယ့်အောက်တိုဘာလမှာတရားလွတ်တော်ချုပ်ပြန်ရုံးထိုင်တဲ့အခါကြားနာဖို့တရားလွတ်တော်ချုပ်ကသဘောတူထားပါတယ်ဒီထဲမှာနိုင်ငံကိုကာကွယ်ဖို့ဆိုတဲ့အကြောင်းပြချက်နဲ့သမရကအမိန့်တွေကိုထုတ်ပြန်နိုင်တဲ့လုတ်ပိုင်ခွင့်အာဏာထဲမှာအခုအမိန့်ရောအကျုံးဝင်သလားဆိုတဲ့အချက်လည်းပါဝင်ပါပါ။တရားလွတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ဟာမိမိတို့အမျိုးသားလူညုံရေးအတွက်ရှင်းလင်းတဲ့အောင်ပွဲတစ်ခုဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။မိမိတို့ကိုအန်ဒရယ်ပြုမဲ့သူတွေနိုင်ငံထဲဝင်လာမှာကိုသမ္မတဖြစ်တဲ့မိမိအနေနဲ့ခွင့်မပြုနိုင်တဲ့အကြောင်းအမေရိကန်ပြည်ထောင်စုနဲ့နိုင်ငံသားအားလုံးကိုချစ်မြတ်နိုးနိုင်သူတွေအလုတ်စူးစားပြီးအကျိုးပြုမဲ့သူတွေကိုမိမိလိုချင်တဲ့အကြောင်းဒေနာပတိချုပ်အဖြစ်မိမိရဲ့နံပါတ်၁ဦးစားပေးကတော့အမေရိကန်လူထုဒေးရန်တွေမကြောက်ရအောင်ကာကွယ်ဖို့ပဲဖြစ်တဲ့အကြောင်းသမ္မတထရမ့်ကပြောပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလိုက်ပါရှင်အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်ကျမတို့ VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှုရှိပါတယ်။အခုတော့သတင်းအချင်းချုပ်ကိုတင်ပြဖို့အချိန်ရောက်ပါပြီ။ကိုကျော်အောင်လင်းကပြောပြမှာပါရှင်
။ပြည်ကနေအမေရိကန်သမ္မတရွေးကောက်ပွဲကာလမှာဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်ရဲ့စီးရင်ကိုအထူးစားနေတဲ့အထူးနာစင်နိုင်တဲ့သတင်းချက်လက်တွေကိုပေးနိုင်နေဆိုတဲ့ဂရီနဲ့ရုရှားရှင်တွေတူနဲ့လက်ရှိသမ္မတဒေါ်နယ်ထရန့်ရဲ့သားဒေါ်နယ်ထရန့်ဂျူနီယာတို့တွေ့ဆုံခဲ့ကြပြီးတော့သူတို့နှုတ်ဦးပြန်လန်းအီးမေးလ်ကနေဆင်ဆက်သွယ်စာရေးခဲ့ကြတာတွေကိုအများသိနိုင်အောင်အခုဒေါ်နယ်ထရန့်ဂျူနီယာကထုတ်ပြန်လိုက်ပါတယ်ဒီလိုထုတ်ပြန်တာကိုလည်းသမ္မတဒေါ်နယ်ထရန့်ကချီးကျူးလိုက်ပါတယ်ဒီမိုကရက်လွတ်တော်အမတ်တွေကတော့အခုလိုအသစ်ထွက်လာတဲ့ဒီအချက်လက်ဒီပေါ်မှာတအံ့တော်ဖြစ်ခဲ့ကြရပါတယ် IS စစ်သွေးကြွခေါင်းဆောင်အဒူပါရာအယ်ဘရာဒီတည်ဆုံသွားပြီဆိုလို့ယူဆတဲ့အကြောင်းအီရန်နိုင်ငံကညွန်ပေါင်းတပ်ဖွဲ့အကြီးကပြောလိုက်ပါတယ်။ဒါပေမဲ့သူတည်ဆုံတဲ့အထောက်အထားကိုမတွေ့ရသလိုသက်ရှင်တန်နေတဲ့အထောက်အထားကိုလည်းမတွေ့ရပါဘူး။ကူဝိတ်နိုင်ငံမှာဒီရောက်နေတဲ့ပါရှန်ပင်လယ်ကိတ်ဒေသအတွင်းမှာလာနေချီပြီးတော့ပိတ်ဆို့ခံထားရတဲ့ကာတာနိုင်ငံရေးကိုတန်တမာနီးနားနဲ့အေရှန်နဲ့ဖြစ်ရှင်းနိုင်အောင်အမေရိကန်နိုင်ငံသားဝင်ကြီးရက်စ်တလဆန်ကပထမအဆင့်နဲ့ကြိုးပမ်းနိုင်ခဲ့ပါပြီ။အကြမ်းဖက်အဖွဲ့တွေကိုဗနာရေးဆိုင်ရာထိန်းချုပ်ကန့်သတ်ဖို့အမေရိကန်နဲ့ကာတာနိုင်ငံကြားနားလည်မှုသဘောတူစာချုပ်ရေးထိုးနိုင်ခဲ့ပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့လူခွင့်ရေးဆိုင်ရာကလပ်သမဂ္ဂထူးကိုယ်စားလှယ်မစ်ယန်ဟီလီကနေ့တုန်းကသူစီပွားရေးဆောင်လို့ဖို့စီစဉ်နေတဲ့ကြောက်ဖြူမျိုးကိုတွားရခဲ့ပါလေ။အဲ့ဒီမှာအုတ်ချွေတာဝန်ရှိသူတွေဒေသခံပြည်သူတွေပါဝင်ပြင်းပြူမှောမှာရှိတဲ့ရခိုင်ဒုက္ခသည်တွေနဲ့သူတွေ့ဆုံခဲ့ပါလေ။ကြောက်ဖြူအထူးစီပွားရေးဆောင်ကိစ္စတွေကိုလေးထားဆွေးနွေးခဲ့ကြတယ်လို့ကြောက်ဖြူမျိုးနဲ့ခရိုင်အုတ်ချွေမှုဦးတန်းထွက်ကဗီဒီယိုကိုပြောထားတာရှိပါလေ
။ကျေးဇူးပါရှင်။ကိုကျော်အောင်လင်းကသတင်းအချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ကိုညာဝင်းအောင်ပါရှင်။အင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်။ဗုဒ္ဓဘုနေ့နေနေ KVO မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ကျမတို့ရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာပါ။အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.